Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2022ခုနှစ်မေလ25ရက်ပုံထိုးနေ့မနက်ပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတုံမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနိုင်ပါတယ်။ကျမနန်းလာပါ။အခုညဘက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဒီနေ့ဗော်ဒူးနေ့မနက်ဖက်သတင်းတွေကိုတော့မတ်တင်ဂီထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ဆက်သွားမှာဖြစ်ပါတယ်။ရုရှားတပ်တွေကယူကရိန်းအရှေ့ဘက်ဒုံဘက်ဒေသကိုအပြင်းအထန်ထိုးစစ်ဆင်နေပါတယ်။အာဖဂန်မှာအမျိုးသမီးတွေအပေါ်တင်းကြပ်ချုပ်ချယ်တဲ့မူဝါဒတွေကိုပြန်လည်ပြင်ဆင်ဖို့လုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကကြောင်းတစ်ခုကိုတနတ်သမားဝင်ရောက်ပစ်ခတ်တဲ့အတွက်ကလေးတွေသေဆုံးသွားပါတယ်ခင်ဗျ။အဲ့ဒီလိုသတင်းတွေကိုနောက်ဆုံးရသတင်းတွေကိုဥစွာတင်ဆက်ပေးမှာပါခင်ဗျ
။ကောင်းပါပါရှင်။တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကနေမြန်မာနိုင်ငံမန္တလေးတိုင်းနဲ့ဆက်တွဲထားတဲ့ယထာလန်တိပိုင်းတစ်ခုကိုဖွင့်လှစ်လိုက်ပြီးဆိုရဲသတင်းမှကြားမှာကတော့
လင်းချမ်းတီရဲ့မြေထာလန်ရရှိတယ်လင်းချမ်းမြေထာလန်ရလို့ပြောမှာသွားလို့သမားဒီမန္တလေးရှိကိုကားနဲ့နေတယ်လို့သမားပါရှင
်ချင်းရွှေဟော်နေဆက်ကုန်းသည်များအသင်းရဲ့တဝန်ခါမှာအပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်မွန်ပြည်နယ်ပေါင်မြို့နယ်ထဲမှာလေးစင်းနှောင်းတိုက်ခတ်လို့နေအိမ်တရာလောက်ပျက်စီးသွားတဲ့သတင်းထိုင်းနယ်စပ်လိုက်ကတခုထဲမြန်မာ25ဦးနဲ့လူပွဲစားတွေဖမ်းဆီးမိတဲ့တဲ့နဲ့ရုရှားရဲ့ပိတ်ဆို့မှုကြောင့်ဆင်းရဲတဲ့တိုင်းပြည်တွေမှာဆန္ဒရိုက်ကရှာပါလာတဲ့အပေါ် EU ရဲ့ကြိုးပမ်းချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။တခါအပစင်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့ကမ္ဘာသလွားခီးသွားစားတဲ့အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်သွားဖို့လည်းရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုကုစောမိုးချွန်နဲ့မတင်ငေထိုက်တို့ကပြောပြပေးပါရှင
်။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှု3လရှိလာတဲ့အချိန်မှာပဲယူကရိန်းအရှေ့ပိုင်းဒုံဘက်ဒေသမှာမကြုံဘူးလောက်အောင်ပြင်းထန်တဲ့ထိုးစစ်ကိုရုရှားကတိုက်ခိုက်နေကြောင်းယူကရိန်းစစ်တပ်ကပြောဆိုပါတယ်ရုရှားတပ်တွေဟာအရှေ့ဘက်စစ်စင်ရေးနယ်မြေကိုထိုးစစ်ဆင်နေပါတယ်ထိတ်တိုက်ရင်ဆိုင်ထားတဲ့ကျွန်တော်တို့တပ်တွေရှိရနေတဲ့နေရာတွေကိုအပြင်းအထန်ပစ်ခတ်တိုက်ခိုက်နေပါတယ်ဒုံဘက်စစ်စင်ရေးဒေသမှာအပြင်းထန်တိုက်ခိုက်နေရပါတယ်လို့ယူကရိန်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ရုရှားတပ်တွေကစီဗာဒိုနစ်ကိုလက်နက်ကြီးနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်တဲ့အတွက်မြို့ဟာပျက်စီးသွားခဲ့ရပါတယ်လို့လူဟတ်စပီနဲ့အုတ်ချုပ်ရေးမှူးရှီဂရီကပြောဆိုပါတယ်။လက်ရှိတိုက်ပွဲဟာအရေးပါကြောင်းနဲ့စီဗာဒိုနစ်ကိုသိမ်းပိုက်သွားနေလူဟတ်ဒေသတစ်ခုလုံးရုရှားလက်အောက်ကိုရောက်သွားနိုင်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကသတိပေးထားပါတယ်။လာမယ့်ရက်သက်တပ်တွေအတွင်းစစ်ပွဲတွေကခက်ခက်ခက်ခဲတိုက်ရမှာဖြစ်တယ်လို့ဒုံဘက်ဒေသကိုရည်ညွှန်းပြီးယူကရိန်းသမ္မတဇာလင်စကီကတော့တင်လင်းလာနေညပိုင်းကပြောဆိုခဲ့ပါတယ်
။ရုရှားအနေနဲ့နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုဒေါ်လာတန်းထောင်ချီတင်းရှိနေတဲ့အကျွေးတွေဆက်ဖို့နောက်ဆုံးလက်ကျန်လမ်းကြောင်းကိုအမေရိကန်ကဗုဒ္ဓနှစ်မှာပိတ်ပင်ဖို့ရှိနေပါတယ်။ဒီဆောင်ရွက်ချက်ကြောင့်ရုရှားတို့အနေနဲ့ဘာမှမှန်းဆလို့မရနိုင်ခဲ့တဲ့ဘိုးရှိဘက်ဒေါ်လာရစ်ကာလနောက်ပိုင်းပထမဆုံးအကြိမ်အဖြစ်အကျွေးမဆက်နိုင်တဲ့အခြေအနေကိုဆက်ရောက်သွားစေမှာဖြစ်ပါတယ်။ရုရှားတို့အကျွေးဆက်စရာရှိတာတွေကိုအမေရိကန်ဘဏ်တွေကနေတဆင့်ပေးချေခွင့်ပြုထားတာကိုထပ်ပြီးသက်တမ်းတိုးမဲ့အစီအစဉ်မရှိကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသတိပေးချက်မှာဖော်ပြပါတယ်။ပထမဆုံးတန်းခတ်ပိတ်ဆို့မှုတွေချက်မှတ်ခဲ့ပြီးနောက်ပိုင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကရုရှားရဲ့ငွေတိုက်စားချုပ်အကျွေးတွေကိုဆက်လက်ဆောင်ရွက်ခွင့်ဘဏ်တွေကိုခွင့်ပြုချက်ပေးထားတာဖြစ်ပြီးမေလ25ရက်ညသကောင်းအချိန်မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရဘက်ကဒီခွင့်ပြုချက်ကိုတက်တန်းတိုးဖို့ဆန္ဒမရှိတဲ့သဘောမျိုးပြောဆိုထားပြီးလည်းဖြစ်ပါတယ်။ရုရှားအနေနဲ့အကျွေးဆက်ဖို့အတွက်အမေရိကန်ဘဏ်တွေကိုအသုံးပြုခွင့်မရှိရင်တော့ရုရှားအနေနဲ့နိုင်ငံတကာကငွေတိုက်စားချုပ်ရင်းနှီးမြှုပ်နှံသူတွေကိုငွေပြန်ဆက်နိုင်မှာမဟုတ်ပါဘူး။ရုရှားဘက်ကငွေတိုက်စားချုပ်အကျွေးတွေဆက်လက်ပေးအပ်ခွင့်ကိုအမေရိကန်ဘက်ကဆက်ပြီးခွင့်ပြုမဲ့ပုံမရှိဘူးဆိုတာကိုလည်းရုရှားအစိုးရဘက်ကကြိုတင်တွက်ဆထားပြီးပုံရပါတယ်။မေလ25ရက်နေ့ခွင့်ပြုချက်တက်တန်းကုန်ဆုံးတော့မဲ့အချိန်မှာပဲဒီလအတွင်းပေးချေရမယ်ငွေတိုက်စားချုပ်နှစ်မျိုးအတွက်ရုရှားဘဏ္ဍာရေးဝန်ကြီးဌာနကတောက်ချန်နေမှာကြိုတင်ငွေချေထားပြီးဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစီးပွားရေးအခြေခံမူတွေကိုလိုက်နာဖို့ယူကရိန်းစစ်ပွဲကိုနမူနာပေးပြီး6ရက်ကြာခရီးစဉ်အဆုံးသတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။နိုင်ပြည်ပိုင်နဲ့တည်ထောင်ခိုင်မြဲရေးအထောက်အကူအာဏာနိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးတွေကိုချိုးဖောက်လာပြီးဆိုရင်ကဘာဘောကဘယ်နေရာမှာပဲဖြစ်ဖြစ်ကောက်ွယ်ကြရလိမ့်မယ်လို့သမ္မတဘိုင်ဒန်ကဂျပန်နိုင်ငံတိုကျိုမြို့တော်မှာ Quad ခေါင်းဆောင်အနေနဲ့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အလို့သဘောဖွဲ့စည်းထားတဲ့ Quad အဖွဲ့မှာ American, Japan, India, Australia တို့ပါဝင်ပါတယ်။ Indo-Pacific ဒေသလွတ်လပ်ခွင့်ပွင့်လင်း ချိတ်ဆက်လုံခြုံပြီးခိုင်မြဲရေးအမေရိကန်အစိုးရရဲ့မဟာဗျူဟာမြောက်ရည်မှန်းချက်တွေရဲ့အရေးကြီးမှုဟာရုရှားရဲ့ယူကရိန်းချူကျော်စစ်ကြောင့်ပိုပြီးထင်ရှားပေါ်လွင်လာစေတယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာရှခီးစဉ်နောက်ဆုံးနေ့မှာအမေရိကန်သမ္မတဘိုင်ဒန်ကဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါ၊အိန္ဒိယဝန်ကြီးချုပ်မိုဒီ၊ရွေးကောက်ခံအော်စတြေးလျဝန်ကြီးချုပ်အသစ်အန်တိုနီအယ်ဘင်ဒိုနဲ့အယ်ဘနီရိုနဲ့တွေ့ဆုံပွဲမှာသမ္မတဘိုင်ဒန်ကအခုလိုပြောဆိုခဲ့တာပါ။ရုရှားဘက်ကစစ်ပွဲဆက်လက်ဆင်နွှဲနေသမျှအမေရိကန်ဘက်ကလည်းကမ္ဘာတဝှမ်းတုံ့ပြန်နိုင်အောင်ဘေးဖွက်တွေနဲ့အတူဆက်လက်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကချောင်းတစ်ခုမှာအင်္ဂါနေ့မှာတနသမလက်ချက်နဲ့ကလင်းငယ်14ဦးနဲ့ဆရာ2ဦးတို့တည်ဆုံခဲ့ပြီးအသက်18နှစ်အရွယ်တနသမလည်းတည်ဆုံကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဆန်အန်တိုနီယိုရဲ့အနောက်ပိုင်း85မိုင်အကွာမှာရှိတဲ့ရော့မူလာဒန်းကျောင်းမှာဒေသခံအမျိုးသားတို့ကပြစ်ခတ်ခဲ့ကြောင်းတက်ကဆက်အုပ်ချုပ်ရေးမှူးဂရက်ရှ်အဘော့ကပြောပါတယ်။ဒီပြစ်ခတ်မှုဟာတက်ကဆက်ပြည်နယ်တွင်အသေးအပြောက်အများဆုံးစတင်ကြောင်းပြစ်ခတ်မှုဖြစ်ပြီးဟူစတန်ဝန်းကျင်ကဆန်တာဖေးအထက်တန်းကျောင်းမှာလူ10ဦးသေဆုံးရတဲ့ပြစ်ခတ်မှုဖြစ်ပြီး၄နှစ်ကြာမှဖြစ်ခဲ့တာပါ။ကျောင်းသား14ဦးနဲ့ဆရာ2ဦးကိုပြစ်တက်ခဲ့ပြီးတဲ့နောက်တနတ်သမားလည်းပြစ်ခတ်ခံရပြီးသေဆုံးခဲ့ကြောင်းရဲရာရှိ2ဦးပြစ်ခတ်ခံရမှုကြောင့်တရားရခဲ့ပြီးအသက်အန္တရာယ်ကကင်းလွတ်ဖို့မျှော်လင့်ကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနတ်သမားကရက်ွက်တွင်မှနေထိုင်သူဖြစ်ပြီးကျောင်းထဲကိုပြောင်းထူတနတ်နဲ့ဝင်ရောက်ခဲ့တာဖြစ်ပြီးရိုက်ဖယ်တလဲလဲပါနိုင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနတ်သမားကိုတော့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တာဖြစ်နိုင်ခြင်းရှိကြောင်းပြောပေမဲ့လည်းစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။တနတ်သမားကတဦးတည်းလုပ်ခဲ့တာဖြစ်ကြောင်းလဲယူဘာဒီရဲ့ရဲချုပ်ပီတာအရန်ဒိုရိုကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာလူ့အခွင့်အရေးနဲ့အမျိုးသမီးတွေရဲ့လွတ်လပ်ခွင့်အပေါ်တင်းကျပ်ထုတ်ချဲတဲ့မူဝါဒကိုအမြန်ဆုံးပြန်လည်ရုပ်သိမ်းဖို့အင်္ဂါနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်မှာရုပ်မြင့်တန်ကြားအစီအစဉ်တင်ဆက်သူအမျိုးသမီးတွေမျက်နှာအပါဝင်တစ်ကိုယ်လုံးကိုလုံအောင်ဖုံးအုပ်ထားရမယ်လို့တာလီဘန်တွေကအမိန့်ထုတ်လိုက်ပြီးရပိုင်းအတွင်းမှာပဲလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်။နော်ဝေးနိုင်ငံကမူကြမ်းအဖြစ်ပြုစုခဲ့တဲ့လုံခြုံရေးကောင်စီရဲ့ကြေညာချက်မှာတော့အာဖဂန်မှာအမျိုးသမီးတွေအနေနဲ့ပညာရေးအလုပ်အကိုင်းလွတ်လပ်စွာလှုပ်ရှားသွားလာခဲ့တဲ့အမျိုးသမီးတွေအနေနဲ့လုပ်ငန်းဆောင်တာတွေမှာအပြည့်အဝအညီအမျှပါဝင်လှုပ်ဆောင်နိုင်ခွင့်စတာတွေကိုပိတ်ပင်ပြတားမြစ်တဲ့ပေါ်အထူးစိုးရိမ်ကြောင့်အဖွဲ့ဝင်15နိုင်ငံကပြောဆိုထားပါတယ်။မိန်းကလေးတွေအားလုံးအတွက်ကျောင်းတွေပြန်ဖွင့်ဖို့အချိန်မဆိုင်မဲ့လှုပ်ဆောင်ဖို့ကိုလည်းလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်။
တရုတ်နိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလေးအနေနဲ့ကိုဗန်အုပ်ချုပ်ခွင့်ရရှင်ချန်းဒေသကဝီဂါမွတ်စလင်တွေအပေါ်ကြီးလေတဲ့လူ့အခွင့်အရေးချိုးဖောက်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတိုးလာနေတဲ့ကိစ္စကိုမဖြစ်မနေဖြေရှင်းသင့်တယ်လို့ Amnesty International ရဲ့အပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။မတရားဖမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့ကိုလည်းအမေရိကန်ပြည်ထောင်စုကအင်ကာနေမှာထပ်ပြီးတောင်းဆိုလိုက်ပါတယ်။
We have and we continue to call on the PRC to immediately release all those
arbitrarily detained people to abolish the internment. ထိမ့်သိမ်းရေးစခန်းတွေကိုဖျက်သိမ်းပေးဖို့လူအစုလိုက်အပြုံလိုက်ထိမ့်သိမ်းမှုညှဉ်းပန်းနှိပ်စက်မှုအတ္တမတားချောဖျက်မှုနဲ့အတ္တမခိုင်းစင်မှုတွေကိုဖျက်သိမ်းပေးဖို့တရုတ်အစိုးရကိုဆက်လက်ပြီးတောင်းဆိုကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီး Michelle Bachelet ဟာတရုတ်နိုင်ငံကိုမေလ23ရက်နေ့ကနေ28ရက်နေ့အထိတွားရောက်မှာဖြစ်ပြီးစိတ်ကမ်းမြို့ကွမ်ဂျိုအပါအဝင်ရှန်ချန်းပြည်နယ်တဲကဥရွန်ချီကက်ရှ်ကာမြို့တွေကိုလည်းတရုတ်အစိုးရကတွားခွင့်ပြုမှာဖြစ်တယ်လို့ပြီးခဲ့တဲ့တောက်ချန်နေ့ကပဲကော်မရှင်နာမင်းကြီးယုံကကြေညာပါတယ်မဟာမင်းကြီးအနေနဲ့တရုတ်ပြည်ကိုတနင်္လာနေ့မှာရောက်ရှိချောင်းနဲ့ကဏ္ဍပေါင်းစုံကလူတွေနဲ့တွေ့ဆုံအမြင်ဖလှယ်သွားမှာ ဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိတဲ့ဝမ်ပင်ပင်ကတင်းလာနေတင်းစာရှင်းလင်းပွဲတော့ကပြောဆိုထားပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးနိုင်ငံတကာလူအခွင့်အရေးတိုးတက်ကောင်းမွန်ဖို့အတွက်အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပူးပေါင်းဆောင်ရွက်သွားနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောခွင့်ရဝမ်ကပြောပါတယ်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတချို့ကတော့တရုတ်အစိုးရဟာရှန်ဂျန်ပြည်နယ်တွင်ဝီဂါနဲ့တူရကီအနွယ်ဝင်မွတ်စလင်တွေအပေါ် genocideလူမျိုးတုံးတပ်ဖြတ်မှုလုပ်နေတယ်လို့ဆွဆွဲထားတာပါတရုတ်အစိုးရကတော့ဒီဆွဆွဲချက်တွေကိုတလျှောက်လုံးညှင်းဆို့ထားတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်ကြာသပတေးနေ့မှာသမ္မတဘိုင်ဒင်အစိုးရရဲ့တရုတ်ပြည်ဆိုင်ရာမူဝါဒကိုဂျော့ဝါရှင်တန်တက္ကသိုလ်မှာပြောကြားဖို့ရှိကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအင်ကာနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုထားပါတယ်နိုင်ငံသားရဲ့ဝန်ကြီးရဲ့ပြောကြားမဲ့အစီအစဉ်ဟာလွန်ခဲ့တဲ့နေ့ဂျပန်နိုင်ငံမှာသမ္မတဘိုင်ဒင်ကတရုတ်နိုင်ငံကထိုင်ဝမ်နိုင်ငံကိုကျူးကျူခဲ့ရင်ထိုင်ဝမ်ဘက်ကဝင်ရောက်ကုကံမယ်လို့ပြောဆိုခဲ့ပြီးနောက်မှာအခုလိုထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတဘိုင်ဒင်ကတော့နောက်ပိုင်းမှာထိုင်ဝမ်ဆိုင်ရာအမေရိကန်မူဝါဒဟာအပြောင်းအလဲမရှိကြောင်းပြန်လည်ရှင်းလင်းခဲ့ပါတယ်။တရုတ်နဲ့ပတ်သက်တဲ့အမေရိကန်မူဝါဒကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစောပိုင်းကတည်းကပြောဆိုဖို့စီစဉ်ထားခဲ့ပေမဲ့ကိုဗစ်ရောဂါကူးစက်ခံရတဲ့အတွက်မေလ၄ရက်နေ့မှာရွှေ့ဆိုင်းခဲ့ပါတယ်။အင်္ဂါနေ့မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကတော့သတင်းတောက်တွေကိုပြောဆိုရမှာတရုတ်တာဝန်ရှိသူတွေအနေနဲ့အမေရိကန်ရဲ့မူဝါဒကိုမကြာခဏဆုသလိုပဲမှားယွင်းဖော်ပြလေးရှိပြီးအမေရိကန်အနေနဲ့တရုတ်ရဲ့ One China Policy တရုတ်ပြည်တပြည်တည်းဆိုတဲ့မူဝါဒကိုလက်ခံတယ်လို့ပြောဆိုလေးရှိပါတယ်။တကယ်ကအမေရိကန်ပြည်ထောင်စုကလက်ခံထားတဲ့ One China Policy ဟာ Taiwan Relation Act ဥပဒေအရပြဋ္ဌာန်းထားတဲ့မူဝါဒသာဖြစ်ပြီးအဲ့ဒီထက်မှထိုင်ဝမ်အရေးနဲ့ပတ်သက်လို့ထိုင်ဝမ်ပြည်သူတွေရဲ့သဘောဆန္ဒအတိုင်းသာဖြစ်ပြီးအေးချမ်းစွာဖြေရှင်းရမယ်လို့ပါရှိကြောင်း Net Price ကပြောဆိုခဲ့ပါတယ်။ဒီမူဝါဒကိုပဲအမေရိကန်အနေနဲ့ထောက်လျှောက်ကင်ဆွယ်ခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်။
ကိုဗစ်ကရောဂါဆက်တင်ပြီးနောက်ပိုင်းကမ္ဘာပေါ်ကကြေကြွယ်တတိကြီးတွေရဲ့ကျွေးဝမှုဟာဒေါ်လာတန်ပေါင်းတန်နဲ့ချီတိုးလာချိန်မှာပဲကမ္ဘာပေါ်ကအစင်းရဲဆုံးသူတွေကတော့ကုန်စည်နှုန်းနဲ့အကျွေးတွေတိုးလာတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ဒါဗိုစ်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လောကထိပ်တန်းစီးပွားရေးသမားတွေစုဝေးရောက်ရှိနေချိန်မှာပဲအော့စမန်အစီရင်ခံစာထွက်ပေါ်လာတာပါကမ္ဘာတစ်လောကဂရေကျွယ်တတိယချီ2668ဦးရဲ့ကျွေးဝမှုဟာဆိုရင်2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာတဲ့အကြောင်းအော့စမန်ရဲ့ဆန်းစစ်ချက်မှာဖော်ပြထားပါတယ်ကဗီယောဂါကာလအတွင်းဂရေကျွယ်တတိယအသစ် 953 ဦးဒေါ်လာပြီးဒါဟာဆိုရင်နိုင်ီ30တိုင်းမှာတဦးနှုံဖြစ်ကြောင်းအစင်ခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။တစ်ဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြဆင်းရဲမွတ်တင်မှုမှာလူပေါင်း263သန်းပိုတိုးလာမယ်အကြောင်းလည်းဒီအစင်ခန်းစာမှာဖော်ပြထားပါတယ်ရှင
်။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွေကိုတော့ကိုစောမိုးကျော်နဲ့မသိငိထိုက်တို့ကတင်ပြပေးသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆားရအောင်ပါ။ရုရှားဟာဆင်းရဲတဲ့နိုင်ငံတွေအပေါ်ဆန္ဒရိတ်ခါကိုလက်နက်တပ်ဖွဲ့အသုံးချနေတယ်လို့ဥရောပသမ္မဂ EU ကဆွဆွဲလိုက်ပါတယ်။ယူကရိန်းနိုင်ငံကတန်းနေချီတဲ့စစ်ပွဲရေးထွက်ကုန်တွေတင်ပို့ရာစစ်ကံတွေကိုရုရှားကပိတ်ဆို့ထားတဲ့အတွက်အဲ့ဒီကုန်တွေကိုကုန်လမ်းရေလမ်းနဲ့တင်ပို့နိုင်မယ့်နေရာတွေကို EU ကစဉ်းစားနေရပါတယ်။ပြင်သစ်နိုင်ငံပါရီမြို့ကနေလီဆာဘရန့်ကတည်တင်ပေးပို့ထားပါတယ်။စီရနံပါတ်တိုင်းပြည်တွေကိုအကြက်ကိုင်းမှုအတွေ့ရုရှားနိုင်ငံကသူ့ရဲ့ပို့ကုန်လောင်စာစီတွေလိုပဲစားနပ်ရိတ်ခါတွေကိုလက်နက်လိုအသုံးချနေတယ်ဆိုပြီး EU ကော်မရှင်နာဘင်ဂျီအာဆူလာဗန်ဒါလီယန်ကစစ်စရနိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအင်္ဂါနေ့ကဆွဆွဲပြောဆိုလိုက်ပါတယ
် Russian occupied Ukraine The Kremlin's army is confiscating
ရုရှားကိုသိမ်းပိုက်ထားတဲ့အပိုင်းတွေကယူကရိန်းစိုက်ပျိုးထွက်ကုန်တွေနဲ့ဆက်ပစ္စည်းကရိယာတွေကိုရုရှားကသိမ်းယူနေပါတယ်ယူကရိန်းစိုက်ပျိုးကုန်လှောင်ရုံတွေကိုလည်းရုရှားကလက်နက်ကြီးတွေနဲ့တမင်ပစ်ခတ်တိုက်ခိုက်နေပါတယ်။ပင်လယ်နဲ့ထဲမှာလည်းဂျုံနဲ့နေကြာစစ်အပြစ်တင်လာတဲ့ယူကရိန်းကုန်တင်သင်္ဘောတွေကိုရုရှားစစ်သင်္ဘောတွေကပိတ်ဆို့ထားပါတယ်
။ယူကရိန်းစစ်ပွဲကြောင့်စားတောက်ကုန်နဲ့မြေဩဇာစည်းတွေထိုးသက်သွားတယ်ဆိုပေမဲ့ဥရောပမှာဆန္ဒရိတ်ခါဖူလုံမှုရှိတယ်လို့ EU ကပြောပါတယ်။ယူကရိန်းစစ်ပွဲကရက်ကြောင့်အစင်းရဲဆုံးလို့ဆိုရမယ်။တိုင်းပြည်တွေနဲ့ပြည်သူတွေကတော့အထီအနားဆုံးပါ။စိုက်ပျိုးရေးထွက်ကုန်အစစ်အစံတွေနဲ့စားသုံးစီတွေပြပကိုအများဆုံးတင်ပို့နေတဲ့ကမ္ဘာနိုင်ငံတွေထဲမှာယူကရိန်းနဲ့ရုရှားတို့ကထိတ်တန့်ကပါပါတယ်
။ Bread prices in Lebanon have increased by 70%.
လေဗနန်နိုင်ငံကပေါင်မုံဆေးတွေ80ရာခိုင်နှုန်းတက်သွားပါတယ်။နောက်ပြီးအိုဒဆာမျိုးကတင်ပို့လိုက်တဲ့စားတောက်ကုန်စည်တွေလည်းဆိုမာလီယာနိုင်ငံကိုမရောက်နိုင်တော့ပါဘူး။
အနောက်နိုင်ငံတွေရဲ့တန်ခါပိတ်ဆို့မှုကြောင့်ဆန္ဒရိခအချက်အတဲပေါပေါက်နေရတာဖြစ်တယ်လို့ရုရှားကပြစ်တင်ပြောဆိုပါရယ်မြို့တော်ကီဖ်ကကုန်စည်90ရာခိုင်နှုန်းလောက်တင်ပို့ရာစိတ်ကန်းတွေကိုရုရှားကပိတ်ဆို့ထားတဲ့အတွက်ကုန်လမ်းကနေတင်ပို့နိုင်မဲ့နည်းလမ်းတွေကိုဥရောပနိုင်ငံတွေကစိုက်ပျိုးရေးဝန်ကြီးတွေအင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါရယ်လာမယ့်ကောက်ရိတ်သိမ်းချိန်မတိုင်ခင်အပြေမရှာနိုင်ဘူးဆိုရင်တော့အဲ့ဒီကုန်တွေတူလောင်ဖို့နေရာမရှိဘဲဖြစ်သွားပါလိမ့်မယ်သွေးစည်းညဉ့်ညွတ်မှုကိုပြတာတဲ့လမ်းကြောင်းတွေလို့နာမည်ပေးထားတဲ့ကုန်သွယ်ရေးလမ်းကြောင်းတွေကသင်းရထားတွေကရနဲ့ယူကရိန်းစိုက်ပျိုးထွက်ကုန်တွေကိုတင်ပို့ဖို့ဖင်လန်နိုင်ငံစိုက်ပျိုးရေးဝန်ကြီးအန်တီဂါဗီယန်ကအကြံပြုပါတယ
် I see the solidarity lanes very important because I'm really worried about the global food security
solidarity lane ကုန်သွယ်ရေးလမ်းကြောင်းကသိအရေးကြီးတယ်လို့မြင်ပါတယ်ကမ္ဘာမှာစားနပ်ရိက္ခာပူလုံရေးနဲ့ပတ်သက်လို့ကျွန်တော်အတော်စိုးရိမ်မိပါတယ်ဥရောပနိုင်ငံတွေကအဆင်ပြေအောင်စီစဉ်နိုင်မယ်ဆိုရင်တောင်ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေအတွက်တော့မလွယ်ပါဘူ
းဘရာဇယ်မြို့အခြေဆိုင်ဘရူဂိုစီဘော်ရေးသုတေသနအဖွဲ့ကအကြီးတန်းသုတေသီဂျော့ချ်ဇတ်မန်ကရောယူကရိန်းကနေပြပကုန်တင်ပို့နိုင်မယ်နိလန်အတော်များများရှိပါတယ်လို့ပြောပါတယ်အိမ်နီးချင်းရိုမေးနီးယားနိုင်ငံကတဆင်လဲတင်ပို့နိုင်တယ်လို့ပြောပါတယ်
The next option is to bring the grain via Isaac.
နောက်ထပ်နီလန်တမျိုးကတော့စိုက်ပျိုးထွက်ကုန်တွေကိုကားတွေရထားတွေနဲ့ပိုလန်နယ်ဆက်ကိုပို့ပေးလို့လည်းရပါတယ်
ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးအပြင်စီမင်းစည်းကမ်းနဲ့ပတ်သက်လို့စိန်ခေါ်ချက်တော့ရှိတယ်လို့လည်းပြောပါတယ
် There's a couple of different elements one can do
ဟန်ဒါရီပြည်လဲသွားအောင်လုပ်နိုင်တဲ့နီလန်တစ်ခုနှစ်ခုတော့ရှိပါတယ်ဒါပေမဲ့အဲ့ဒါကစိုက်ပျိုးရေးထွက်ကုန်အများအပြားတင်ပို့တဲ့အခါထပ်ပြီးဝင်ပြီးသွားစီမလားဆိုတာလည်းမေးစရာရှိနေပါတယ
်ကုန်လန်ကနေဆိုရင်တော့ကုန်အနေအချင်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်တချိန်တည်းမှာပဲစစ်ဖက်မဟုတ်တဲ့ရေချောင်းပူပေါင်းဆောင်ရဲ့အကအခွင့်နဲ့ယူကရိန်းစိုက်ပျိုးပို့ကုန်တွေကိုလှူဒါန်းချင်းစံနာမှုမရှင်အဖြစ်တင်ပို့နိုင်ဖို့ EU အဖွဲ့ဝင်လစ်သူရဲ့နိုင်ငံကအကြံပြုထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။တရုတ်အနောက်တောင်ပိုင်းစီချွန်ပြည်နယ်ချုံချင့်မြို့ကနေယူနန်ပြည်နယ်လင်ချန်းခရိုင်ကိုဖြတ်ပြီးတော့မြန်မာနိုင်ငံမန္တလေးတိုင်းအထိဆက်တွယ်ထားတဲ့ရထားလမ်းတစ်လမ်းမကိုဖွင့်လိုက်ပြီးလို့တရုတ်တန်ယုံကထုတ်ပြန်ပါတယ်။ဒါပေမဲ့ကားလမ်းရထားလမ်းပူပေါင်းစနစ်နဲ့တည်ပို့မယ်လို့လည်းရေးပါတယ်။ဒီလိုကားလမ်းရထားလမ်းတည်ပို့စနစ်စတင်မယ်ဆိုပေမဲ့မြန်မာပြည်ထဲရင်းနှီးမြှုပ်နှံမှုတွေဆက်လုပ်ဖို့တရုတ်ကတုံ့ဆိုင်နေတယ်လို့လေလာသူတွေကယူဆပါတယ်။ဒီအကြောင်းရန်ကုန်ကပြပို့ထားတာကိုတော့ကိုရဲမုံကတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံချုံချင်းမြို့ကနေမန္တလေးတိုင်းကို15ရက်အတွင်းရောက်နိုင်မယ်ကီလိုမီတာ 2000 လောက်ရှိတဲ့ချုံချင်းလင်ချန်းမြန်မာရထားလမ်းပိုင်းကိုဖွင့်လိုက်ပြီလို့တရုတ်တန်ယုံကအင်္ဂါနေ့မှာထုတ်ပြန်ထားပါတယ်။တကယ်တော့တရုတ်စီချွန်ခရိုင်ကနေထွက်လာမဲ့ကွန်ရက်တာဟာမြန်မာနိုင်ငံအလဲပိုင်းမန္တလေးအထိကီလိုမီတာ 2000 ခီးကိုတိုက်ရိုက်မောင်းလာမှာမဟုတ်ပါဘူး။မြန်မာပြည်တွင်းမှာတရုတ်ရထားလမ်းနဲ့ချိတ်ဆက်မဲ့ရထားလမ်းပိုင်းမရှိသေးတဲ့အတွက်ဖြစ်ပါတယ်။ရထားနဲ့တည်လာတဲ့ကုန်တွေကိုနှစ်နိုင်ငံကြားကချင်းရွှေဟော်နယ်စပ်ဂိတ်မှာမြန်မာကားတွေနဲ့ပြောင်းတယ်ပြီးမှအခွန်ဆောင်ဝင်လာရမှာဖြစ်ပါတယ်။ချင်းရွှေဟော်နယ်စပ်ကုန်တွေများအသင်းရဲ့တာဝန်ရှိသူဒေါ်နန်းဆိုင်ကအခုလိုပြောပါဗျ။ဒါနဲ့
သူဆိုလိုတာသူလည်းဒီနေရာမှာကြောင်ရတဲ့ခါကျတော့လုံးလိုက်တာစာချုပ်ကြည့်လို့ရတယ်ရထားရောဆိုတော့မန္တလေးကြီးရထားလိုက်ရမယ်ဆိုလို့အမေကတော့ဟိုသူ့ရဲ့စီမံခန့်ကျတော့ခုနကတော့ဒီလိုလင်းချမ်းကနေပြီးတော့မန္တလေးကြီးရထားလိုက်စီမံခန့်ရှိတယ်ဒါမှမဟုတ်ချက်ဒါပေမဲ့အခုအဲ့စီမံခန့်ကိုတုံ့လုပ်နေတာကကျတော့လင်းချမ်းကြီးရပြီးသေးတယ်ဒီခါကွာခုနကပစ္စည်းတွေကိုခုနက20ရင်းကားနဲ့အသေးသေးလေးနဲ့ကိုရီးယားပေါက်နဲ့ချိန်နေသေးတဲ့ခါကျတော့အဲ့ကိုရီးယားပေါက်ရင်ဒါဒီမှာဒီရဲ့ဝင်လာပြီးလို့ရှိရင်ဒီမှာဒီကပေါက်သေးပါဘောနော်ချင်းချောပေါက်သေးမှာအခုပါမယ်ဒီလိုရှိရင်ဒီဘက်ကပါမျိုးကိုဆက်လာမယ်လင်းချမ်းကြီးရဲ့မြေခံလိုက်ရှိတယ်လင်းချမ်းကြီးခံလိုက်ပြီးတော့မှဒီဘက်ကတော့ဒီမန္တလေးကိုကားနဲ့နေတယ်အဲ့လိုသွားပါလားရှင
်တရုတ်နယ်စပ်ကနေမြန်မာပြည်တဲကိုဝင်မဲ့ရထားလမ်းနဲ့ဥမင်လှန်ကောင်းတချို့တိဆောက်နေတာကိုတော့တရုတ်အစိုးရကဆက်လုပ်နေပါတယ်ဒါပေမဲ့မပြီးတတ်သေးဘူးလို့နယ်စပ်ကုန်တွေက VOA ကိုပြောပါတယ်ကုန်စည်ကူးတန်းရောင်းဝယ်မဲ့ဒီရထားလမ်းပိုင်းဟာဒေသတွင်ပူးပေါင်းဆောင်ရွက်မှု RCEP ကိုပံ့ပိုးပေးနိုင်တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေကြားကတရုတ်ရင်းနှီးမြှုပ်နှံမှုတွေဆက်လုပ်မဲ့ကိစ္စကိုမေးခွန်းထုတ်နေကြပါတယ်လုံခြုံရေးအခြေအနေကြောင့်တရုတ်ဘက်ကရင်းနှီးမြှုပ်နှံမှုတွေပြန်ဆနိုင်မယ်လို့မထင်ကြောင်းနိုင်ငံရေးလှိတ်လာသူဦးရထွန်းကပြောပါတယ
်သူတို့ကတော့လက်ကျန်ရှိတာသူတို့ကတော့ဆက်လုပ်နေပါပဲเนาะကျွန်တော်တို့ဘက်မှာလည်းဒီအရည်နဲ့ပတ်သက်ပြီးတော့စာချုပ်တွေလည်းမှထိုးထား NLD သူကလက်ထက်ကလေးကထိုးထားလိုက်တာရှိတယ်ဆက်လုပ်ဖို့ကိစ္စကဒီဇမားဒီရဲ့အဲသူတို့အဲ့ငိုရည်ရထားတဲ့လုပ်ငန်းတွေဆက်လုပ်ဖို့ကိစ္စကအဲတရုတ်ဘက်အနေနဲ့ဆိုရင်တော့အခုကဒီရင်းမှာပေါ့နော်လုံလွေးရသိပ်ပြီးတော့ ဒီအမခံချက်မရှိသေးတဲ့အောင်မှာသူတို့ကတော့နည်းနည်းစုတ်ထိုင်းနေတာပေါ့ဥက္ကဋ္ဌမောင်ကြီးနဲ့တွေ့တဲ့အချိန်မှာလဲသူကနိုင်ငံရဲ့လူမျိုးရေးအခြေအနေပေါ့နော်လူမျိုးရောအမခံနိုင်ဖို့ကိစ္စလေးနောက်နိုင်ငံရေးအရာပြည်လည်မှဒါတွေဟိုဖြစ်နေသေးတဲ့ဟာမျိုးသူနေခဲ့တယ်လို့ကျွန်တော်တို့သိလိုက်ရတယ်လေလုံလုံမှုမရှိဘဲနဲ့တော့သူတို့လုပ်ငန်းတွေကလာပါမယ်လို့ကျွန်တော်ကတော့မထောက်ဘူ
းလက်ရှိမှာတရုတ်ဘက်ကမြန်မာပြည်ရဲ့လုံခြုံရေးအပအဝင်နိုင်ငံတကာရဲ့ဖိအားတွေကြောင့်သူရဲ့ရင်းနှီးမြှုပ်နှံမှုတွေကိုစောင့်ကြည့်နေပေမဲ့လည်းနှစ်နိုင်ငံသဘောတူညီမှုရထားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဆက်လုပ်လိမ့်မယ်လို့ဦးရဲထွန်းကပြောပါရယ်တရုတ်သမ္မတရှီကျင်းပင်ဟာ2020ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးစီးပွားရေးသဘောတူညီချက်33ခုကိုမြန်မာအစိုးရနဲ့လက်မှတ်ရေးထိုးခဲ့ပါရယ်အဲ့ဒီအထက်မှာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်အကြားမြန်မာစီးပွားရေးစင်ကြံ CMEC ရဲ့မူပေါင်းအောက်ကနေဒေသနာအဆင့်ပူးပေါင်းဆောင်ရွက်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါကယောဂါနဲ့ကမ္ဘာနိုင်ငံရေးမတည်ငြိမ်မှုတွေကြားတရုတ်အစိုးရကရပ်ဝန်းနဲ့ပိုလန်မှ BRI စီမံကိန်းကိုဆက်ပြီးအကောင့်ထည့်ဖော်နေပုံရတယ်လို့လေးလာသူတွေကခန့်မှန်းပါတယ်။လက်ရှိပြည်တွင်းကပြိပခအခြေအနေတွေကလည်းတရုတ်မြန်မာပိုပြီးနှီးစပ်အောင်တွန်းပို့နေတဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာဆက်ဆံရေးပညာရှင်ဒေါက်တာရင်မျိုးသူကပြောပါတယ်။ဘောန
ောနိုင်ငံပေါ်မှာဒီလိုမျိုးဆန့်ကျင်ရှိနေမှာသူက rely လုံးဝမဲ့ partner လုံးဝမဲ့ပေါ်ထောက်ရှာမှာပဲရှားတဲ့အခါကြောင့်လို့ရှိရင်ဟိုဒီ new national interest ကိုလိုချင်တဲ့အခါကြောင့်လို့ရှိရင် sacrifice လို့ဒီစုံမရတဲ့ကိစ္စတွေရှိတာပေါ့နော်။အဲ့ခါကျတော့သူမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းဒါအရင်းချင်းနိုင်ငံလည်းဖြစ်တယ်။အဲဒါကယထာနိုင်ငံနဲ့ပတ်သက်တာလို့ရှိရင်ဒီယထာတွေပုံမှာပါပါလာမယ်ဆိုတဲ့အကြောင်းကိုအရင်းနဲ့မြန်မာနိုင်ငံကဒီကိစ္စနဲ့ပတ်သက်လို့ရှိရင်အရန်တတိထားတဲ့ဒီဥပါလေ။ဒါပေမဲ့ခုလက်ရှိနိုင်ငံရေးစီရင်နေပတ်သက်လို့ရှိရင်ဟိုမြန်မာနိုင်ငံကိုတရုတ်ကိုပို့ပြီးတွန်းပို့တယ်လို့ဖြစ်နေတာပေါ့နော်ကျွန်မမြင်တာတော့လေဟိုကျွန်တော်က foreign direct investment မှာကြီးနေတယ်လို့ဆိုရင်ဒီတရုတ်ကအများဆုံးပြီးရက်ကတော့ဒီနိုင်ငံတကာအတိုင်းဝိုင်းမှာအဲဟိုပေါ့နော်မြန်မာနိုင်ငံရဲ့ digital ကိုဟိုအကောင်အထည်နိုင်မှာပြီးနေတာလေတရုတ်နဲ့ရုရှားပဲရှိနေတဲ့အခါကျတော့ဒီဘက်ကမြန်မာနိုင်ငံတကာလည်းရောက်နေဖြစ်နေတာပေါ့နော်
တရုတ်ခြုံချင်းကနေပထမဦးဆုံးထွက်လာတဲ့ရထားပေါ်မှာစက်ပစ္စည်းလျှက်စစ်ပစ္စည်းနဲ့ဆိုင်ကယ်အပူပစ္စည်းတွေတည်လာပြီးဒီပစ္စည်းတွေဟာမန္တလေးကို15ရက်အကြာမှာရောက်လိမ့်မယ်လို့တရုတ်တန်ရုံးထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါကပုံမှန်ကုန်သွယ်ရေးထက်ကုန်ကြမ်းစည်း20ရာခိုင်နှုန်းရောချနိုင်မယ်လို့တရုတ်ဘက်ကခန့်မှန်းထားပါတယ်။ကိုဗစ်ကြောင့်ကမ္ဘာစီးပွားရေးအားနည်းနေတဲ့အချိန်မှာမဲခေါင်ဒေသတွေမှာစီးပွားရေးတိုးတက်မှုကိုလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။တရုတ်နိုင်ငံနဲ့မဲခေါင်မြစ်တစ်လျှောက်မှာရှိတဲ့ကမ္ဘောဒီးယား၊လာအို၊မြန်မာ၊ထိုင်း၊ဗီယက်နမ်စတဲ့၅နိုင်ငံကြားကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာဘီလီယံ400အထိရှိခဲ့တယ်လို့ဧပြီလ9ရက်မှာလုတ်တဲ့2022လန်ချန်းမဲကောင်ပူပေါင်းဆောင်ရွက်ဖွံ့ဖွဲအခမ်းအနားမှာတရုတ်အာဏာပိုင်တွေကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်မြန်မာရထားလိုင်းပိုင်းတစ်တခုဖွင့်တဲ့တဲ့ရန်ကုန်ကပေးပို့ထားတာကိုကိုရဲမုံကတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ထိုင်းဖက်ကသတင်းတစ်ပုတ်ဆက်ရအောင်ပါထိုင်းမြန်မာနယ်စပ်နေချာတောင်ရင်မြစ်ထိုင်းဖက်ကအနီးတက်ပြင်းနေထားဆောင်ရမ်းမြို့နယ်ထက်ကလိုင်ကူထူထဲမှာမြန်မာနိုင်ငံသား25ယောက်နဲ့အတူလူပွဲစားတွေကိုထိုင်းရဲ့တပ်ဖွဲ့ကဖမ်းမိခဲ့ပါတယ်လူကုန်ကူးသူတွေကအဲ့ဒီကူကိုခရီးသက်ထောက်နားတဲ့စခန်းအဖြစ်အသုံးပြုနေတဲ့ဆိုတဲ့သတင်းအရထိုင်းနယ်ခြားဆောင်တပ်တွေနဲ့ရဲတွေကမေလ24ရက်မနေ့မနေ့ကဝင်ရောက်ရှာဖွေစီးနင်းခဲ့တာပါဒီသတင်းကိုတော့ထိုင်းကနေ VOA မြန်မာပိုင်းသတင်းထောက်မအေးမကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်နေခြားတောင်ရင်မြစ်ကန်ဒီတပ်ပီနဲ့တဆောင်ရမ်းမြို့နယ်မဲ့ဝါလူဝမ်တိုက်နယ်တွေကလိုင်ကူတစ်ခုကိုလူကုန်ကူးသူတွေကခရီးသက်ထောက်နားစခန်းအဖြစ်အသုံးပြုနေတာကိုသတင်းရတဲ့အတွက်ထိုင်းနယ်ခြားဆောင်တပ်အပါအဝင်ထိုင်းလူမျိုးရေးတပ်ဖွဲ့တွေကဝင်ရောက်စီးနှင်ရမှာမြန်မာနိုင်ငံသား25ဦးနဲ့အတူလူပွဲစားတွေကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်လူကုန်ကူးမှုဖြစ်စဉ်တစ်ခုတပ်ပြည်နယ်ထဆောင်ရမ်းမြို့နယ်ဗတ်မဲဝေဖူကီကျေးရွာမှာဖြစ်ခဲ့ပါတယ်အဲဒီဗတ်မဲဖူကီကျေးရွာထဆောင်ရမ်းမြို့နယ်တွေကဂူတကူရှိတယ်အဲ့ဂူဂူထဲမှာပေါ်ပေါင်းနေကြတဲ့တရားမဝင်မြန်မာ25ယောက်ဗျာယောက်ျားလေး25ယောက်နဲ့မိန်းလေး10ယောက်ပေါ့သူနဲ့သူကားလေးကြီးရယ်စိုက်ကယ်တစ်စီးရယ်လူမောင်ကိုပွဲစားသုံးတဲ့သူအဲ့ဒီဂူထဲမှာပဲရက်ရွာလူလူရဲ့ဂရင်းပေးဖို့ကြက်ရတောင်းဝင်ရှိသူတွေကသတ်မိကြတာဖြစ်ပါတယ်အဲ့ဒီဂူထဲကိုဝန်ဖန်းတာပါဝန်ဖန်းတဲ့ခါမှာအကုန်ပြီးတာပေါ့
သူ
တို့စီးမဲ့ကားတွေရောစိုက်ကယ်တစ်စီးရောနောက်လူမောင်ကိုသုံးဖို့ပြီးတာပေါ့
ပြီးခဲ့တဲ့မေလ19ရက်နေ့ကတော့ချိုင်နယ်ပြည်နယ်ထဲမှာရှေ့ပြောင်းလူသမားတွေလို့ယူဆရတဲ့အမျိုးသမီး2ယောက်ရုပ်အလောင်းတွေကိုတွေ့ရတယ်ဆိုပြီးထိုင်းရနာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပြီးတဲ့နောက်အခုအခါမှာတော့တည်ဆုံးသူတွေဟာလူပုံမှုခံရတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်မဲဆောက်ကနေချိုင်နယ်ပြည်နယ်ထဲကိုပြောင်းစည်တွေတည်ဆောင်လာတဲ့ကားနဲ့မြန်မာ10ယောက်ကိုလူပွဲစားတွေကခေါ်ဆောင်လာခဲ့ပြီးတဲ့နောက်ထိုင်းနယ်ပြည်နယ်အရောက်မှာကားပြောင်းဖို့လုပ်တဲ့အချိန်မှာအမျိုးသမီး2ယောက်တေဆုံးနေတာကြောင့်ဆွန့်ပစ်ခဲ့တာပါဒီဖြစ်စဉ်ကိုကားမောင်းသမားတွေကဝန်ခံထွက်ဆိုခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောကြောင်းဦးမိုးကျိုးကဆက်ပြီးတော့ပြောဆိုခဲ့ပါတယ
်ကျူးလူလူ၌ကြည်ရဲ့ထွက်ဆိုချက်ရပြီးခဲ့တဲ့မေလ16ရက်နေ့ညပိုင်း9နာရီလောက်မှာမဲဆောက်မြဝီလမ်းကြောင်းအတိုင်းပဲဒီမဲဆောက်မြို့လမ်းဘေးတနေရာမှာအဲ့အမျိုးသမီး2ယောက်အပါဝင်မြန်မာ10ယောက်ကိုကားပေါ်တင်ပြီးခေါ်လာတယ်မဲဆောက်ကနေထိုင်းနဲ့အထိဥတီပြီးတော့မောင်းလာတယ်နောက်ဒီမေလ18ရက်နေ့မနေ့6နိုင်လောက်မှာအဲဒီချိန်နဲ့စာခလီကိုရောက်တဲ့အခါမှာကားချင်းကိုအတင်းဆောင်တိုင်းနေတဲ့ကားချင်းကြောင့်လှုပ်ဖို့ကြိလိုက်တဲ့အခါမှာစောစောကအမျိုးသမီးနှစ်ယောက်တေဆုံးနေတာကိုတွေ့တယ်။သူမတို့နှစ်ယောက်ရုပ်လောက်ကိုအမြန်ဆုံးသွားရောက်ဆွတ်ပြစ်ဖို့အတွက်မိတ်ဆွေဖြစ်တဲ့နိုင်သူရိယာဆိုတဲ့သူကိုဖုံးဆက်ကူညီတောင်းပြီးတော့သူတို့နှစ်ယောက်ဆွတ်ပြစ်ကြတာဖြစ်ကြောင်းဆိုင်းရဲတပ်ဖွဲ့ကိုဆွတ်ဆုပ်ခဲ့ပါလေကြ။
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုအလုတ်ကိုင်အခွင့်အလမ်းတွေခက်ခဲနေတာကြောင့်အနည်းဆုံးအင်းနီးနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတဲကိုမြန်မာတွေအစုလိုက်အပြုံလိုက်နေစဉ်ဝင်ရောက်လာနေတာပါအခုဆိုရင်2022ခုနှစ်နှစ်ဆကနေမေလအထိမြန်မာနိုင်ငံသားတပေါင်းခွဲထက်မနည်းဖမ်းဆီးခံရပါတယ်ဒီထဲမှာလူကုန်ကူးသူပွဲစားတွေလည်းဖမ်းဆီးခံရပါတယ်ပြီးခဲ့တဲ့နှစ်2021ခုနှစ်ထဲမှာတော့နိုင်ငံသားသားရွှေ့ပြောင်းလို့တမ6000ကျော်ဖမ်းဆီးခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေကအများဆုံးပါဝင်နေဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်
။မိုင်အေးမှာတင်ပြပို့သွားတာပါရှင်။တသက်ရှင်များရှင်။မွန်ပြည်နယ်ပေါင်မြို့နယ်အလတ်ကြီးရွာမှာလေစင်နှမောင်းတိုက်ခတ်လို့လူထိခိုက်မှုရှိပြီးတော့နေအိမ်တရားလောက်ထိခိုက်ပျက်စီးသွားတယ်လို့ပရာဟိတအကူညီတဲ့သူတွေကပြောပါတယ်။မုတ်တုံလေးအလုံးကောင်းနေတာကြောင့်မွန်အပါအဝင်တိုင်းနယ်ပြည်နယ်တချို့အခုရက်ပိုင်းမိုးများပြီးတော့မိုးကြီးမယ်လို့မိုးစလကသတိပေးထားပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကုစောမိုးကျော်ကတင်ပြထားပါတယ်ရှင
်မေလ24ရက်နေ့နေခင်းလောက်မှာမွန်ပြည်နယ်ပေါင်မြို့နယ်အလတ်ကျွေးရွာမှာလေစင်နှမောင်းတိုက်ခတ်ခဲ့လို့လူထိခိုက်ပြီးနေအိမ်တရာလောက်ပျက်စီးသွားခဲ့တယ်လို့လေပေးသင့်ပြည်သူတွေကိုတွားရောက်ကူညီနေတဲ့ဘိုဘိုဝင်း recruitsအရေးပေါ်ကယ်ဆယ်ရေးအဖွဲ့ဥက္ကဋ္ဌကိုပိုပိုကပြောပါတယ
်စလိုက်ကျော်လောက်က2မိနစ်လောက်ပဲကြာတယ်ပြောတယ်မှုပြီးတော့တိုက်ပြီးတော့ဟိုသူ့သွားတော့ဗောအင်ဂျီဒီမှာတရားချလိုက်တော့လုံးလုံးပြူသွားတော့လက်ရှိကျွန်တော်မြင်တာတော့သုံးရင်ဗျခေါင်းမိုးတွေလန်နေနောက်ပြီးတွေရိုင်သွားတယ်ဗောနော်အဲ့လိုနေသားလေးတွေဗျခေါင်းမိုးအဓိကတော့ခေါင်းမိုးလန်တာမရတယ်ဗျမိုးမရဘူးဗျမိုးမရရင်လေပင်ပေါင်းတိုက်နေပါဗောလေတိုက်နေတယ်ဆိုဖြစ်သွားတာလို့ပြောတယ်အဲပြီးတော့ဟိုနားရပဲအကန်တရားနားအိလိဟဲပဲကျွန်တော်ဟိုတရားကိုရှိကြိုက်သွားတယ်ခေါင်းရှစ်ချက်ချုပ်နေရစီကကျွန်တော်တော့နေပါထိကြိုက်တာကြီးလည်းရှိတယ်ဗျခလေးတွေပါလေသူအိမ်ဟိုဖြစ်တဲ့အချိန်မှာဟုတ
်မုတ်တုံလေးအားကောင်းတဲ့အချိန်တင်းနေစူးစီးသွားပြီးမိုးတိမ်တောင်တွေဖြစ်လာရင်လေပြင်းတိုက်ခတ်တာလေစင်နှမောင်းတိုက်ခတ်တာတွေဖြစ်လာတယ်လို့မိုးလေဝသနဲ့ဇလဗေဒဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်ကပလီပင်လယ်ပြင်ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့အရှေ့အလယ်ပိုင်းတွေမှာမုတ်တုံလေးအလွန်အားကောင်းနေပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အသင့်အသင့်ကနေတိမ်ထူထပ်နေတယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်မုတ်တုံလေးအားအလွန်ကောင်းနေတာကြောင့်အခုရက်ပိုင်းတွေမှာကံယိုတန်းဒေသတွေမှာမိုးများနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်ရန်ကုန်တိုင်းပဲခူးတိုင်းတနင်္သာရီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်စတဲ့ဒေသတွေမှာမိုးများနိုင်ပြီးမိုးများရင်ရေကြီးရေရှမ်းတာတွေမြေပြိုမှုတန်တွေသတိထားရမယ်လို့လည်းပြောပါတယ်
။ဘုံတွေအတောင်းရင်တော့ကန်ရိုးတန်းတွေကတော့မိုးများတတ်တာပေါ့။မိုးမျိုးခရင်မျိုးတနင်္သာရီတန်းဒေသကြီးတွေတော့ညဝချင်းမော်ဘက်ကဘိုးရန်လုံးအေရပေါ့နော်။တော့ဒီမိုးများတဲ့နေရာမိုးများရင်တော့ဒီမြေပြိုတာတွေပေါ့။နောက်ကြေးကြီးတာတော့ဒီနန်းတွေရေရှမ်းတာလို့ပါလို့နော်ဒီကတော့တောင်ပြားရေများပြီးတော့
ပြီးခဲ့တဲ့မေလ20ရက်နေ့ကမော်လမြိုင်မြို့အနီးမှာကုန်းတွင်းမုန်တိုင်းငယ်ဖြတ်ကျော်ဝင်ရောက်လို့မော်လမြိုင်မြို့မှာမိုးကြီးပြီးလေပြင်းတိုက်ခိုက်ခဲ့တဲ့အတွက်သစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ပါတယ်အထည်အမြကန်းဘေးကနေအိမ်တွေလည်းပြိုလဲခဲ့ပါတယ်ဒါကြောင့်လေပေးသင့်ပြည်သူ60လောက်ကိုပရာဟိတအဖွဲ့တွေကအရေးပေါ်နေရာပြောင်းရွှေ့ထားရပါတယ်အဲ့ဒီနောက်မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းဒေသတွေမိုးစက်တိုက်ရွာသွန်းပြီးမြေနေပိုင်းဒေသတွေမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့ပါတယ်
ကိုဇော်မိုးကျပါရှင်တောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသည်များစားတဲ့အပတ်စဉ်အစီအစဉ်တွေနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ website စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနာဆင်နိုင်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ကလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထူးနေမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190ရောကနေဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင့်ဝင်းကျဲမဆုကဘာတလွားခီသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့စစ်ကောင်စီနဲ့နိုင်ငံတကာတန်ရေးသမိုင်းရဲ့အခင်အကျင်းကိုတင်ဆက်ပေးချင်ပါတယ်။မြန်မာစစ်ကောင်စီရဲ့တန်တမာရေးနယ်ပယ်မှာအာရှနဲ့ဥရောပနိုင်ငံတချို့ဟာတန်တမာဆက်ဆံရေးအဆင့်နှိမ့်ချလာကြသလိုတစ်ဖက်မှာလည်း NUG ကိုမြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဆက်ဆံမှုပိုးပြီးတော့တိုးလာတယ်လို့ Britain အခြေစိုက် Burma Campaign UK က VOA ကိုပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနဲ့တန်တမန်ဆက်ဆံရေးအဆင့်လျှော့ချနေကြတာဟာနိုင်ငံတခုအချင်းစီရဲ့တဘောထားဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားခဲ့ပါတယ်။အပြည့်စုံကိုတော့မအင်ဂျင်နိုင်ကအသေးစိတ်တင်ပြထားပါတယ်ရှင
်။ဗြိတိန်အပါဝင်နိုင်ငံသားတိုင်းပြည်တွေအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သူတို့တန်ယုံတွေမှာတန်အမတ်ယာရုနေရာတွေကိုတန်ယုံတာဝန်ခံတွေအဖြစ်အဆင့်လျှော့ချလာကြတာဒါမှမဟုတ်လစ်လက်သွားတဲ့တန်အမတ်နေရာတွေမှာအစ်စ်ခန့်အပ်တာမျိုးမလုပ်တော့တာစတဲ့တန်တမန်ရေးအရာအဆင့်လျှော့ချတာတွေကိုကြည့်ရင်စစ်ကောင်စီဟာတန်တမန်ရေးအရာအထူးကြံမှုကြီးထွားလာတာကိုမိမောင်းထိုးပြနေတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လကမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မတ်ကြီးအစ်စ်ဖြစ်ခန့်အပ်ခံရတဲ့ Pete Valls ဟာဩဂုတ်လနောက်ပိုင်းမှာမြန်မာနိုင်ငံကိုတွားရောက်တာဝန်ထမ်းဆောင်ခဲ့တာပါဒါပေမဲ့သူ့ရဲ့ဗြိတိန်တန်မတ်ကြီးဖြစ်ခန့်အလွာအတွက်စစ်ကောင်စီကအကြိမ်ကြိမ်မေတ္တာရက်ခံခဲ့ပြီးမြန်မာကြီးပီတ်ဗောလ်စ်ကတော့နေပြည်တော်သွားပြီးစစ်ကောင်စီပို့ချုပ်မှုကြီးမေအောင်လိုင်းကိုတွေ့ဆုံပေးရခဲ့ခြင်းမရှိပါဘူးဒီနှစ်ဖေဖော်ဝါရီလနောက်ပိုင်းမှာဒေသဆိုင်ရာညှိနှိုင်းဆွေးနွေးပွဲအတွက်မြန်မာနိုင်ငံကနေခိတ္တခဏထွက်ခွာခဲ့တဲ့တန်မတ်ကြီးကိုပြည်ရင်းပြန်ဝင်ဖို့စစ်ကောင်စီကညှင်းပယ်ခဲ့ပါတယ်။ဒါအပြင်ဒီနှစ်အစောပိုင်းကဆိုရှယ်မီဒီယာတွေမှာသူ့ရဲ့တာဝန်အဆင့်ကိုတန်မတ်ကြီးအစားမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံအကြီးအကဲဖြစ်ပြောင်းလဲခဲ့ပါတယ်။ဒါတွေဟာဗြိတိန်နိုင်ငံနဲ့သာမကဥရောပနဲ့အာရှနိုင်ငံတွေပါစစ်ကောင်စီနဲ့တန်တမန်ရေးတိုက်ပွဲဖြစ်နေတဲ့နောက်ွယ်ကအခြေအနေတွေလိုပဲမြင်ကြောင်းဗြိတိန်အခြေစိုက်မြမရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
်။ What we've seen is even governments that have not taken this from
start. ကျွန်တော်တို့ဗြိတိန်အစိုးရအနေနဲ့စီးပွားရေးအရပြစ်မှတ်ထားပိတ်ဆို့အရေးယူမှုအစ်စ်တွေအတွက်ခိုင်မာတဲ့ရည်တည်ချက်မရှိတာတောင်စစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်အတိအမှတ်ပြုဖို့တော့တွန်းဆုတ်နေတာပါ။အဲ့ဒါရဲ့တစိတ်တစ်ပိုင်းအနေနဲ့သူတို့တန်အမတ်ကြီးခန့်အလွာကိုပေးအပ်တာမျိုးမလုပ်ချင်ပါဘူး။တန်အမတ်တဲ့ခန့်အပ်တယ်ဆိုရင်နိုင်ငံတော်အကြီးအကဲကိုတွေ့ဆုံပြီးတရားဝင်လက်ခံတဲ့အနေနဲ့ခန့်အပ်လွာကိုပေးအပ်ရတာပါ။ဒါကြောင့်စစ်ကောင်စီကဗြိတိန်တန်အမတ်ကြီးအစ်စ်ရောက်လာတဲ့အချိန်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလာရောက်တွေ့ဆုံပြီးခန့်အပ်လွာပေးအပ်ရမယ်လို့ပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဗြိတိန်ဘက်ကဒါကိုမလုပ်ချင်ပါဘူး။ Sorry Arabia နိုင်ငံပဲပထမအဦးဆုံးလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။
ဒါအပြင်နိုင်ငံအများအပြားဟာလည်းစစ်ကောင်စီကဗီဇာမပေးတော့တာကြောင့်သူတို့ကိုစားပြုတန်တမန်တွေဗီဇာရဖို့ရုန်းကန်နေရတယ်လို့မတ်ဖာမနာကဆိုပါတယ်။တစ်ဖက်မှာလည်းမေလ12ရက်နေ့ကနေ23ရက်နေ့အထိအမေရိကန်ပြည်ထောင်စုမှလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲနဲ့တိုက်ဆိုင်ပြီးရောက်လာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပါအဝင်မလေးရှားနိုင်ငံသားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာတို့ကတွေ့ဆုံဆွေးနွေးခဲ့တဲ့ရလဒ်ကိုတော့မတ်ဖာမနာကအခုလိုသုံးသပ်ပါတယ်
ASEAN doesn't have a policy. ASEAN is a mess with individual members.
ASEAN မှာမူဝါဒမရှိပါဘူး။အဖွဲ့ဝင်တနိုင်ငံချင်းစီအလိုက်မှာလုံးဝကွဲပြားတဲ့ချင်းကပ်မှုတွေနဲ့ကွဲပြားတဲ့မူဝါဒတွေကိုပဲလိုလားနေကြပြီး ASEAN အဖွဲ့အနေနဲ့ရှုပ်ထွေးနေတာပါ။အခုလို ASEAN အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ NUG ဝန်ကြီးတဦးကိုတွေးဆောင်တဲ့ကိစ္စမှာအများပြည်သူသိအောင်သတင်းထုတ်ပြန်တာဟာတကယ်ကိုထင်ရှားတဲ့ဖြစ်ရဲ့လို့ကျွန်တော်မြင်ပါတယ်။ ဒါအပြင်အမေရိကန်ပြည်ထောင်စုမှာ NUG ဝင်ကြီးဒေါ်စင်မအောင်အနေနဲ့အစိမ့်အစိုးရအရာရှိတွေလွတ်တော်အမတ်တွေနဲ့တွေးဆမှုတွေကိုလူများသိအောင်ထုတ်ပြန်ကြေညာမှုတွေဟာတကယ်ကိုထူးခြားပါတယ်။ဒါပေမဲ့လည်းဒီဖြစ်ရပ်တွေဟာအလိုလျောက်တရားဝင်အတိအမှတ်ပြုတယ်ဆိုတာမျိုးဥတီသွားတယ်လို့တော့ကျွန်တော်မထင်ပါဘူး။တစ်ဖက်မှာလည်းတခြားနည်းလမ်းနဲ့အတိအမှတ်ပြုတယ်လို့ပြောနိုင်ပါတယ်။ NUG ကိုအစိုးရတရားဆိုတာထက်မြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်နိုင်ငံတကာဘက်ကအတိအမှတ်ပြုမှုပိုပြီးများလာတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးအဖြေရှာဖို့ဆိုရင်NUG ဟာမပါမဖြစ်ထည့်သွင်းရမယ့်အစိအပိုင်းဖြစ်ပိုပြီးအတိအမှတ်ပြုလာကြပါတယ
်လက်ရှိမြန်မာနဲ့တန်တမာဆက်ဆံရေးအဆင့်ရှော့ချနေကြတဲ့အနောက်နိုင်ငံတွေထဲမှာတော့ Australia, New Zealand, Denmark, Germany, Israel, Italy နဲ့အာရှထဲမှာတော့တောင်ကိုရီးယားပါဝင်ပါတယ် Australia ဘက်ကတော့တန်တမာဆက်ဆံရေးအဆင့်ရှော့ချလိုက်တဲ့အကြောင်းရင်းကို Australia ဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက VOA ကိုအခုလိုပြောပါတယ
်ဟို2021ပေါ့နော်April နဲ့ May မှာသူက public hearing တွေလုပ်တယ်ဗျလုပ်တယ်အစိုးရဌာနတွေလည်းသူတို့လုပ်တယ်လွှတ်တော်ကြားနာမှုတွေလုပ်တယ်ပေါ့နော်လုပ်ပြီးတော့သူကဂျွန်လမှာမနှစ်ကဂျွန်လမှာသူကလွှတ်တော်ကနေအစိုးရကိုအစီရင်ခံစာတစ်စောင်ပေးတယ်အဲ့ဒီမှာဒီ recommendations အားလုံး73ချက်လား74ချက်လားပါတယ်ဗျအဲ့ဒီမှာတစ်ခုကပါလဲဆိုတော့ Australia အစိုးရအနေနဲ့တော့ကိုယ့်ရဲ့အမျိုးသားအကျိုးစီးပွားအရာဒီစစ်အုပ်စုနဲ့တော့အဆက်အသွယ်မပြတ်ထားဖို့တော့လိုအပ်တယ်ဆိုတာသူတို့သဘောတူတယ်သို့တော့ဩစတြေးလျရဲ့တိတိဆက်ဆက်မှုတွေဒီစစ်အုပ်စုကိုတရားဝင်သွားစေမဲ့အနေအထားမျိုးတွေမလုပ်ရဘူး minimum engagement ပဲရှိရမယ်ဒီ engagement ကလည်း legitimize လုပ်လိုက်တဲ့အခါမျိုးမဖြစ်စေရဘူးဆိုတာမျိုးသဘောထားပေးတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ NUG ကလူကြီးတွေနဲ့ဆရာပိရှာလူကြီးတွေနဲ့ဩစတြေးလျအစိုးရရဲ့တာဝန်ရှိတဲ့လူတွေလွှတ်တော်တာဝန်ရှိတဲ့လူတွေတွေ့တော့တယ်သူတို့ကဒီချက်ကိုအမြဲပြောတယ်ဗျဒါကြောင့်လဲသူတို့ကသမကြီးဒီလက်ရှိသမကြီးခီးစဉ်ဒီတာဝန်ထမ်းဆောင်မှုပြီးတဲ့အခါမှာ next term ကိုတော့သူတို့ကဒါ downgrade လုပ်မယ်ဆိုတာငကိုရဲကစဉ်းစားချက်ရှိမယ်လို့ထင်ပါတယ
်အာဆီယံဖွဲ့ဝင်10နိုင်ငံထဲမှာလက်ရှိမြန်မာနိုင်ငံဆိုင်ရာသမကြီးတွေနေရာမှာအသစ်ပြန်ပြီးခက်အပ်တာမျိုးမလုပ်တော့တဲ့နိုင်ငံတွေကတော့ Brunei, Philippines, Thailand နဲ့ Malaysia တို့ဖြစ်ပါတယ်အခုလိုတန်တမန်ဆက်ဆံရေးအဆင့်ရှော့ချနေတာတွေနဲ့ပတ်သက်လို့တော့နိုင်ငံတစ်ခုချင်းစီရဲ့သဘောထားပဲဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်ရှင
်။စစ်ကောင်စီနဲ့နိုင်ငံတကာတန်ရေးတမန်ရေးအခင်းချင်းကိုမှအင်ဂျင်နီယာကတင်ပြသွားတာပါရှင်။ခုတော့ဒီရက်ပိုင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်။Kiev မြို့တော်မှာတော့ Ukraine ရဲ့အောင်မြင်မှုအမှတ်အသားမီးလောင်ကျွမ်းထားတဲ့ Russia တင့်ကားတွေကိုပြသထားပါတယ်။အိန္ဒိယမှာမိုးရာသီမတိုင်မီရွာတဲ့မိုးတွေကြောင့်ရေပင်းနဲ့ကြုံရပါတယ်။ဒီလို Social Media လူကြီးများတဲ့သတင်းတိုးတွေကိုတော့မအေးသနာကျော်ကပြောပြထားပါတယ
်။ Russia ကျူးကျော်နေတဲ့ကြုံရတဲ့ Ukraine နိုင်ငံ Kiev မြို့တော်မှာမီးလောင်ကျွမ်းထားတဲ့ Russia တန်ချက်ကအမြောက်ကားနဲ့တခြားတန်ချက်ကကားတွေကိုမြို့လယ်ရင်ပြင်မှာပြသထားတာလာကြည့်သူတွေနဲ့စီကားနေပါတယ်။ကီယက်မှာအေဂျင့်နေပေမဲ့လည်းနိုင်ငံရဲ့တခြားဒေသတွေမှာရုရှားကျူးကျော်စင်တဲ့ရင်ဆိုင်နေရဆဲပဲအခြေအနေကိုတိတာမြင်တာအောင်ပြသမှုလည်းဖြစ်ပါတယ်။လာချီသူတွေကလည်းဒီလိုပြသမှုမျိုးလိုအပ်တယ်လို့ယူဆကြပါတ
ယ်။အခ
ုရန်သူကအနားမှာမရှိပေမဲ့လည်းချက်ချင်းနင်းနီးလေးကိုရောက်လာနိုင်တယ်ဆိုတာသတိပေးတာပဲလို့လာရောက်ကြည့်ရှုသူတွေကတယောက်ကပြောပါတယ်။ဒါ့အပြင်ယူကရိန်းကိုကျူးကျော်လာတဲ့ရန်သူကိုတိုက်ထုတ်နိုင်စွမ်းရှိတယ်ဆိုတာနဲ့ရန်သူရဲ့ကျူးကျော်မှုလက်အောက်ကနေယူကရိန်းကိုပြန်လွတ်မြောက်အောင်လုပ်မယ်ဆိုတာပြသမှုဖြစ်တယ်လို့လာကြည့်တဲ့ယူကရိန်းစစ်သားတဦးကပြောပါတယ်ယူကရိန်းရဲ့ဒုတိယအကြီးဆုံးဟာကီဖ်မြို့မှာလူတွေအများကြီးပဲအစားအသောက်ဝေပေးတဲ့နေရာမှာတန်းစီနေကြပါတယ်ရုရှားကျူးကျော်မခံရခင်ကလူကြီးတသန်းငွေနီးပါးနေထိုင်တဲ့ဟာကီဖ်မြို့ရုရှားရဲ့အကြီးကျယ်ဘုံကျဲတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးတော့အခုပြန်ပြီးတော့နလန်ထူနိုင်မှုအစပြိုးနေပါပြီဟာကီဖ်မြို့ဟာနိုင်ငံမြောက်ပိုင်းမှာတည်ရှိပြီးရုရှားနယ်စပ်နဲ့နေတာကြောင့်ရုရှားတပ်တွေဆော့ဆော့စီစီရောက်လာခဲ့ကြပြီးတော့မြို့ပတ်လည်းဝိုင်းမြို့သိမ်းမှုစူးစမ်းခဲ့တာပါ။ဒါပေမဲ့မေလအစမှာပဲယူကရိန်းဘက်ကလည်းပြန်ပြီးတော့တိုက်ခိုက်နိုင်ခဲ့လို့ရုရှားတပ်တွေပြန်ဆုတ်သွားရပါတယ်။ရုရှားတပ်တွေပြန်ဆုတ်သွားအောင်လုပ်နိုင်ခဲ့လို့လည်းမြို့ကိုလူတွေပြန်ပြီးတော့ဝင်လာခဲ့ပါတယ်။လူများများပြန်ဝင်လာတဲ့မြို့မှာစားရိတ်ခါလိုအပ်ပြီးတော့မျိုးနဲ့ကုညီရေးစခန်းတွေမှာတော့အစားအသောက်ရဖို့လူတွေလာပြီးတော့တန်းစီနေကြရတာပါ ကွန်ကြီးစခန်းတစ်ခုမှာဆိုရင်တနေ့တနေ့လူပေါင်း1000ကျော်ကိုအစားအသောက်တွေဝေးပေးနေရပြီးတော့လူရေအတွက်ကလည်းနေ့စဉ်နဲ့အများတိုးလာနေတယ်လို့ပြောပါတယ်။ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ရဲ့စီးရင်ရဆိုရင်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းတွေမှာစစ်တမ်းကြောင့်အစားအသောက်လိုအပ်မှုပိုမြင့်နေလို့တွေ့ရပါတယ်။အင်ဒီယားနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်မီမိုးတဲ့ရေကြီးလို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူ24ဦးမကသေဆုံးပြီးတော့လူ9000လောက်နေအိမ်တွေကနေဘေးလွတ်ရာကိုရှောင်နေကြရတယ်လို့တာဝန်ရှိသူတွေတနင်္လာနေ့မေလ22ရက်နေ့ကပဲပြောသွားခဲ့ပါတယ်။အင်ဒီယားနိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်မှာပြီးခဲ့တဲ့ဧပြီလ6ရက်နေ့ကတည်းကရေပေးကြောင်းလူသေဆုံးမှုစဖြစ်တာဖြစ်ပြီးတော့အဲ့အာဆန်ပြည်နယ်မှာဒေသခံတွေအတွက်တောက်သုံးရေအတော်ရှားပါးနေတာပါ။မေလ22ရက်နေ့တနင်္ဂနွေနေ့အချိန်လေးကတော့ရေဘေးကြောင့်နေအိမ်တွေကနေပြောပစ္စည်းတွေအကုန်ပျက်စီးကုန်ပြီးတော့အဝေးလေးတစ်စုံနှစ်စုံလောက်ပဲယူလာနိုင်တယ်လို့ဒေသခံတွေကညီးပါ
တယ်။ဘာမှလည
်းစားစရာမရှိအရန်လဲစားလာမုတ်သိမ့်နေကြရပါတယ်လို့ပြောပါတယ်။နေအိမ်တွေကိုရေဖုံးလွှမ်းထားတာမြင်တွေ့ရတာဖြစ်ပြီးတော့တချို့ကတော့ကုန်းမြင့်မြင့်ပေါ်မှာခဏရာရေတဲလေးတွေနဲ့ခိုးနားနေကြရပါတယ်။အလုံးအတွက်ကတောက်သုံးရေကိစ္စပြဿနာကအကြီးဆုံးဖြစ်ပါလေ။ဒီရွာသားတွေကတော့ရွာသူကြီးကအချင်းကြီးလာကြည့်မေးမြန်းသွားတယ်လို့ပြောပါရယ်။အလုံးကအခုချိန်မှာသူတို့အိမ်ကိုပြန်ဖို့လဲလှေတော့လို့ရတယ်လို့ပြောကြပါရယ်။တချို့တွေကတော့စားစရာရအောင်လို့ကောက်နှံတွေကိုလမ်းဘေးမှာအချောက်ခံဖို့စူးစမ်းနေကြပါရယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်ကရေဘေးကမုတ်တုံရာသီမတိုင်မီမှာမိုးရေတက်တဲ့ထနေရွာလို့အခုလိုရေကြီးပြီးတော့ရေပင်းနဲ့ကျုံရတာဖြစ်ပါလေ။လန်ဒန်မြို့တော်ကမဒန်တူဆောဖျောင်းရုပ်တုပြလိုက်မှာတော့ဗြိတိရှ်ဘုရင်မကြီးအလစ်ဇဘက်ရဲ့ပလက်တီနမ်ရုပ်တုဆင်နွှဲမှုဖြစ်တဲ့မေလ16ရက်နေ့ကပဲသူတို့ပြလိုက်မှာဘုရင်မကြီးရဲ့ဝတ်စုံ24စုံကိုအမှတ်တရပြထားလိုက်ပါတယ်။ဒုတိယမြို့အလစ်ဇဘက်ဘုရင်မကြီးသူ့ရဲ့နန်းတက်290အတွင်းမှာဝစ်ခဲ့တဲ့ဂါဝင်ရှိတွေကိုဘုရင်မကြီးရဲ့ပုံတို့ဖျောင်းရုပ်တု24ခုပေါ်မှာဆင်မြန်းပေးထားတာပါ1953ခုနှစ်ကဘုရင်မကြီးဘေးသိက်ခံတော်ကဝတ်တဲ့ဝတ်စုံစင်တူဝတ်စုံနဲ့ပါပါတယ်1956ခုနှစ်ဘုရင်မကြီးရဲ့ပထမအဆုံးဖျောင်းရုပ်တုမှာဆင်မြန်းပေးထားတဲ့ခြုံတယ်ပြီးတော့ဘုရင်မကြီးနန်းတက်ငွေရတု1989ခုနှစ်ကဝတ်စုံအစရှိသဖြင့်ဒီလိုမျိုးအမှတ်တရဝတ်စုံတွေကိုပြသထားပါတယ်မဒန်ထူးဆော့ဖျောင်းရုပ်တုပြတိုင်းမှာလဲပုံတူလုံးသမျှဘဘူးရုပ်တွေထဲမှာဘုရင်မကြီးပုံတူတွေကအများဆုံးဖြစ်ပါတယ်။အခုဒီ Royal Dress Collection တော်ဝင်ဝတ်စုံပြကန်းကိုတော့လန်ဒန်မြို့တော်မှာမေလ28ရက်နေ့ကစပြီးတော့နှစ်ပတ်ကြာပြသထားမှာဖြစ်ပါတယ်
။ခုတလော Social Media တွေပေါ်မှာလူကြည့်များနေတဲ့သတင်းဗီဒီယိုသတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုအင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ2022ခုနှစ်ဇန်နဝါရီလကနေဧပြီလအထိပထမလေးလပတ်အတွင်းရေနံနဲ့သဘာဝတန်ခွေအပါအဝင်ကဏ္ဍခုနှစ်ခုမှာရင်းနှီးမြှုပ်နှံမှုနိုင်ငံခြားရင်းနှီးမြှုပ်နှံမှုမပါဝင်တာတွေ့ရပါတယ်။ဒီတော့လက်ရှိမြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအခြေအနေဘယ်လိုရှိပါသလဲ။အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ်ရှင်။
2022ခုနှစ်ဇန်နဝါရီကနေဧပြီလအထိပထမလေးလပတ်အတွင်းအခြားဝင်ဆောင်မှုများကဏ္ဍမှာပဲရင်းနှီးမြှုပ်နှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်။ဒါ့ပြင်ရင်းနှီးတဲ့သဘာဝတန်ခွေအပါအဝင်ကဏ္ဍခုနှစ်ခုမှာရင်းနှီးမြှုပ်နှံမှုလုံးဝမဝင်ခဲ့ပါဘူး။ဆောက်လုပ်ရေးစက်မှုဆောင်ပို့ဆောင်ဆက်သွယ်ရေးတထုတူဖော်ရေးဟိုတယ်နဲ့ခရီးစိုက်ပျိုးရေးကဏ္ဍတွေမှာပါမဝင်ခဲ့တာပါ။ကဏ္ဍစနစ်ခုရှိတဲ့အထက်ခုနှစ်ခုမှာရင်းနှီးမြှုပ်နှံမှုမဝင်ခဲ့တာကထူးခြားမှုတစ်ခုဖြစ်ပါတယ်။သုံးနှစ်အတွင်းပထမလေးလပတ်အခြေအနေတွေကိုနှိုင်းယှဉ်ရင်လည်းရင်းနှီးမြှုပ်နှံမှုဝင်တာအနည်းဆုံးဖြစ်နေပါတယ်။2020ပြည့်နှစ်ပထမလေးလမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်ဝင်ခဲ့ပေမဲ့အခုနှစ်လေးလမှာအမေရိကန်ဒေါ်လာတန်400ကျော်ပဲရှိပါတယ်။ရင်း2021ခုနှစ်နဲ့ရှင်ရင်လဲ
မေဂန်ဒေါ်လာ1,500နီးပါးရောကျသွားပါတယ်22ခုနှစ်ပထမလေလအတွင်းဇန်နဝါရီမှာပဲရင်းနှီးမြှုပ်နှံမှုအများဆုံးဝင်ခဲ့ပါတယ်။ဖေဖော်ဝါရီမှာပြန်ကျသွားပြီးမတ်မှာပြန်တက်ခဲ့ပြီးမယ်ဧပြီမှာဆက်ကျခဲ့ပါတယ်။ဧပြီမှာရခဲ့တဲ့ရင်းနှီးမြှုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ6သန်းနီးပါးပဲရှိပါတယ်။ဒါဒီနှစ်ပထမလေလပတ်အတွင်းအနိုင်ဆုံးကိုရောက်ခဲ့တာပါ။နိုင်ငံအလိုက်ဝင်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေထဲမှာအာဆီယံ၊ဟောင်ကောင်နဲ့တရုတ်ကထိပ်ဆုံးမှရှိနေပါတယ်။စုစုပေါင်းရင်းနှီးမြှုပ်နှံမှုရဲ့54ရာခိုင်နှုန်းကအာဆီယံနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုကဒီလေးလအတွင်းစုစုပေါင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုရဲ့73ရာခိုင်နှုန်းလောက်ပဲရှိတာကထူးခြားပါတယ
်။မြင့်ခွင်းကျဲမတ်ဆူကိုတင်ဆက်ပေးလိုက်တာပါရှင်။ပိုလန်သမ္မတဟာယူကရိန်းနိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပြီးတော့ယူကရိန်းမြို့တော်ပါလီမန်မှာမိန့်ခွန်းပြောကြားခဲ့ပါတယ်။ကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခုလိုတွေ့ရောက်တာလည်းဖြစ်ပါတယ်။ယူကရိန်းအရှိတ်ဖက်ဒွန်ဘတ်ဒေသကိုရုရှားဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်သူ့ရဲ့အာရှခီးစဉ်အတွင်းမှာလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်။ VOA သတင်းထောက်အာရာဘာဇာဒီသတင်းပေးပို့ထားတာကိုတော့ကြောင်းအောင်ကတင်ပြထားပါတယ်။
ယူကရိန်းစစ်ကဲမျိုးမာရီယိုဘိုးကို3လနီးပါးကြာဝိုင်းရံပိတ်ဆို့တိုက်ခတ်ခဲ့ပြီးနောက်ကြံနေသေးတဲ့အစိတ်ပိုင်းတွေကိုလည်းတင်ပိုက်နိုင်ခဲ့ပြီလို့ရုရှားဘက်ကကြေညာပါရယ်ဖေဖော်ဝါရီလကစတဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်တွေဟာမီးမတွက်နိုင်လောက်အောင်ရုံမှရက်စက်တဲ့စစ်ရာဇဝတ်မှုပေါင်းများစွာကျူးလွန်ခဲ့တဲ့ဆိုပြီးတော့ဆွဆွဲခံနေရချိန်မှာမာရီယိုဘိုးမျိုးကိုတင်ပိုက်နိုင်လိုက်တာပါယူကရိန်းအရှေ့နဲ့တောင်ဘက်ကယူကရိန်းတပ်ဖွဲ့ဝင်တွေကိုလေကြောင်းကရောလက်နက်ကြီးတွေနဲ့ပါအောင်မြင်မြင်ပစ်ခတ်နိုင်နေခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရယ်ဒီတော့အတွင်းပိုလန်သမ္မတအန်ဒရီဒူဒါဟာယူကရိန်းမြို့တော်ခီးဖ်ကိုရောက်ရှိသွားပြီးသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တယ်လို့ယူကရိန်းပါလီမန်မှာလည်းမိန့်ခွန်းပြောကြားခဲ့ပါရယ်သမ္မတဒူဒါကရုရှားတွေကိုလွယ်လွယ်နဲ့အလျှော့မပေးဖို့နဲ့ဆက်လက်တိုက်ပွဲဝင်ကြဖို့အားပေးတိုက်တွန်းခဲ့ပါရယ်ရုရှားကြီးကျော်စစ်စာကလေးကပါလီမန်မှာနိုင်ငံသားကောင်းဆောင်တို့အခုလိုစကားပြောတာဒူဒါပထမဆုံးလည်းဖြစ်ပါရယ်အာရှမှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုဘီလီယံ40ပမာဏစည်ရင်းနဲ့လူသားချင်းဆိုင်ရာအကူအညီပေးမယ့်အစီအစဉ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ပူရက်စီဦးစီးချုပ်များအဖွဲ့အကြီးကဟောင်းအငင်းစားရေးတဲ့ပုံချုပ်ကြီးမိုက်မူလန်ကတင်းငွေနဲ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
This is going to be a long slog.
Putin တို့ကတော့တော်တော်ကြိုးစားရပါလိမ့်မယ်။ Ukraine ဒေသမှာအရှုံးကြီးရှုံးပြီးတဲ့နောက်အခုအခါသူကအရှိချမ်းကိုအာရုံစိုက်နေတယ်ဆိုတာထင်ရှားပါတယ်။အစာပိုင်းတုန်းကတော့ Kiev ကိုသိမ်းပြီးအစိုးရကိုဖြုတ်ချရုပ်သေးအစိုးရကိုခေါင်းဆောင်တင်ဖို့ကြံစီခဲ့တယ်လို့ထင်ပါတယ်။အခုတော့အဲ့ဒီလိုဖြစ်နိုင်တော့မှာမဟုတ်ပါဘူး။ဒါပေမဲ့လည်းအရှိတ်ဒေသမှာတော့ဆုံးရှုံးမှုနည်းနိုင်သမျှနည်းအောင်အစွမ်းကုန်လုပ်မယ်လို့ထင်ပါတယ်။သမ္မတဇလန်စကီကလည်းဒီဒေတာကိုပြန်လိုချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောနေခဲ့တာပါ
။ရုရှားရဲ့ကျူးကျော်စစ်ကြောင်းဥရောပနိုင်ငံတွေကြားဆိုရမှုတူလာခဲ့ပြီးပုံမှန်အားဖြင့်ဂျာနီရဲ့တီလီရှိတဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတွေလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းလျှောက်လွှာတင်ခဲ့ပါတယ်။ရုရှားသမ္မတပူတင်ကတော့အဲ့ဒီနိုင်ငံတွေအနေနဲ့နေတိုးအဖွဲ့ရဲ့ဝင်မယ်ဆိုရင်နျူကလ িয়ার လက်နက်တွေကိုဒေတာရင်းမှာဖြန့်ချတက်ဆင်သွားမယ်ဆိုပြီးတော့ချင်းချောက်ပြောဆိုပါရတယ်။ရေတဲ့ဗိုလ်ချုပ်ကြီးမူလန်က APC This Week အစီအစဉ်မှာပူတင်ရဲ့နျူကလ িয়ার လက်နက်အနေနဲ့ပတ်သက်ပြီးတော့အခုလိုသတိပေးပြောဆိုပါရတယ်
။
We should remind that as the country that actually uses them,
nuclear လက်နက်သုံးခဲ့တဲ့နိုင်ငံအနေနဲ့ဘလောက်ဆိုးကျိုးတွေကြီးတယ်ဆိုတာပြန်သတိပေးတင်တယ်လို့မသုံးအောင်လဲတတ်နိုင်သမျှဆောင်ရွက်သွားမှာပါဒါပေမဲ့ပူတင်မှာဒီလက်နက်တွေရှိနေပြီးတော့သူဟာအခုဆိုရင်ဂျောင်းပိတ်မိနေတဲ့အနေအထားမှာရှိနေတာကြောင့်သူ့အနေနဲ့ဒါကိုအသုံးချနိုင်ချေရှိတာကိုတော့အသေးချာထည့်သွင်းစဉ်းစားရမှာပါ
NATO အဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံကတော့ဖင်လန်နဲ့ဆွေဒင်နိုင်ငံက NATO အဖွဲ့ဝင်ဖြစ်ဖို့ကြိုးစားတာနဲ့ပတ်သက်ပြီးကန့်ကွက်မယ်ဆိုတာမျိုးပြောနေတာပါ။တူရကီကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားသူတွေနဲ့ပတ်သက်ပြီးအဲ့ဒီနိုင်ငံတွေရဲ့သဘောထားယက်တီချက်ရှင်းရှင်းလင်းလင်းမသိရဘူးဆိုပြီးတူရကီဘက်ကပြောနေတာပါ။စနေနေ့ကတော့တူရကီသမ္မတရီဂျစ်ဒေအာရိုဝန်နဲ့ဖင်လန်နဲ့ဆွေဒင်ခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ပေမဲ့ရလနဲ့ပတ်သက်ပြီးတော့မသိရပါဘူး။ NATO အဖွဲ့ဝင်နိုင်ငံဖြစ်ဖို့ဆိုရင်အဖွဲ့ဝင်အလုံးကလက်ခံရမှာဖြစ်ပါတယ်အဖွဲ့ဝင်တွေရဲ့ရှောက်လာတဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာဖို့မျှော်လင့်ကြောင်းကိုတော့အနောက်နိုင်ငံတွေကပြောဆိုထားတာပါရုရှားတပ်တွေဆုတ်ခွာသွားပြီးဖြစ်တဲ့ယူကရိန်းဒေသတချို့မှာဒေသခံတွေကလည်းပြန်လည်ထူထောင်ရေးတွေစတင်လှုပ်ဆောင်နေပါပြီကုန်းစုံဆိုင်ပိုင်ရှင်ဇနိုက်တာကိုစန်ကိုကရိုက်တာသတင်းဌာနကိုအခုလိုပြောပါတယ်
ဟိုရင်ကားလိုပြန်ဖြစ်အောင်အားလုံးပြန်တည်ဆောက်သွားမှာပါကျမတို့ကအခက်အခဲကိုကြောက်တဲ့သူတွေမဟုတ်ပါဘူးရုရှားတွေကကျမတို့တိုင်းပြည်ကိုဖဲ့ယူခြင်းပေမဲ့ပြီးမှမဟုတ်သလိုသူတို့ရမှလည်းမဟုတ်ပါဘူ
းမိုးတက်မုန်တိုင်းတွေကြာရောက်ပြီးချိန်မှာလေပင်လေညင်းတိုက်ခတ်လာမှကြောင်းလူနေမှုဘဝတွေအားလုံးပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြောင်းလည်းသူကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်းပါးကိုတော့ကွန်အောင်ကတင်ပြသွားတာပါရှင်အခုတော့ကမ္ဘာတစ်လားခီတော့အစီအစဉ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမက်ထရိုပိုလီတန်ပြတိုက်မှာအမေရိကန်ဖက်ရှင်ရဲလို့ကမ္ဘာကိုထိုးပေါက်ခဲ့တဲ့ဒီဇိုင်နာတွေရဲ့ဖက်ရှင်ဖန်တီးမှုတွေကိုပြသနေပါတယ်ခေတ်ဆက်ကပြောင်းလဲသွားတဲ့အမေရိကန်ဖက်ရှင်တွေကိုရုပ်ရှင်ဒါရိုက်တာ၉ယောက်ကပြင်ဆင်ပြသထားတာကိုမဆူမြတ်မွန်နဲ့အတူကမ္ဘာတစ်လားခီတော့အစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်American ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ The Met လို့အတူကခေါ်ကြတဲ့ Metropolitan Museum of Art အနုပညာပြတိုက်ကြီးမှ In America an Anthology of Fashion ဆိုပြီး American Fashion ဖန်တီးမှုတွေကိုပြသနေပါတယ်၁၈ရာစုကနေဒီကနေ့အထိ American ပြည်ထောင်စုမှာအမျိုးသမီးအမျိုးသားတွေဘယ်လိုဝတ်စားခဲ့ကြသလဲဆိုတာကိုမတူညီတဲ့ကာလအပိုင်းအခြားလိုက်ပြင်ဆင်ပြသထားတာပါနှစ်ပေါင်း၂၀၀ကျော်အတွင်း American နိုင်ငံရေးရှင်ကြီးမှုအတွေ့အခေါ်နဲ့ကိုယ်ပိုင်ဟပ်ပန်တွေကိုထင်ဟပ်စေတဲ့ American Fashion တွေကိုထူးခြားတဲ့အပြင်အစင်တွေနဲ့အတူခင်းကျင်းပြသထားတာဖြစ်ပါတယ်။ပိုပြီးထူးခြားတာကတော့မတူညီတဲ့ခေတ်တွေခွဲပြားထားတဲ့ပြကန်း73ခုကို Academy ဆုရှင် American Director တွေဖြစ်ကြတဲ့ Martin Scorsese, Sofia Coppola, Regina King စတဲ့ရုပ်ရှင် Director 6ယောက်ကပြင်ဆင်ထားကြတာဖြစ်ပါတယ်
။ Yeah, no, this year it was a complicated show because we're working with 9 film directors.
ဒီနှစ်ပြပွဲမှာရုပ်ရှင် Director 6ယောက်နဲ့အတူတွဲပြင်ဆင်ပြသတာဖြစ်လို့တိတ်အနှုတ်ဆိတ်ပါတယ်ပြတဲ့ American ဆိုင်ရာအဆောင်ပတ်ချမ်းကအခန်းတွေထဲမှာကျွန်တော်တို့ပြကျင်တာကိုလာကြည့်သူတွေနေမျောသွားအောင်ရုပ်ရှင်ဒါရိုက်တာတွေကသူတို့စိတ်ကူးနဲ့ပုံဖော်ပြင်ဆင်ပေးနိုင်မယ်ဆိုတဲ့အကြံစီနဲ့စခဲ့တာပါတကယ်ကိုထူးခြားတဲ့အတွေ့အကြုံဖြစ်ပါတယ
်ခေတ်လိုက်ပြောင်းလဲသွားတဲ့ American ဘီသူကာနဲ့ဒီဇိုင်းသမိုင်းတွေကိုအဓိကပြသထားတဲ့အဆောင်ဘက်ကအခန်းပေါင်း73ခန်းနဲ့မှ American designer တွေဖန်တီးထားတဲ့ဝတ်စုံပေါင်း100လောက်ကိုအသွေးမျိုးစုံနဲ့တွေ့ရမှာဖြစ်ပါတယ်American fashion နဲ့ပတ်သက်လို့ပြတိုက်မှာအဓိကမိမောင်းထိုးပြချင်တာကိုရုပ်ရှင် director တွေကသူတို့စိတ်ကူးအမြင်တွေနဲ့ဖန်တီးရတာကရုပ်ရှင်တကားရိုက်ကူးရတယ်လို့ပဲလို့ပြောပါတယ
် I feel fantastic it's been months in the making so to have this moment
တကယ်ကိုထူးတယ်ခံစားမှုပါလာနေချီအချိန်ယူပြင်ဆင်ခဲ့ပြီးအခုတော့ပြသနိုင်ပါပြီရုပ်ရှင်တစ်ခုကိုရိုက်ကူးပြီးပြသတာနဲ့မကွာလှပါဘူးရုပ်ရှင်ကစပြတဲ့ဤလူမျိုးပါပဲအဲ့ဒီရီတခန်းဝင်တခန်းထွက်ကြည့်နေကြတာမြင်ရတဲ့ခံစားချက်ကတိတ်ကိုထူပါတယ်ဒါရိုက်တာလုံနေကြဆိုတော့ကြည့်နေသူတွေကိုဘယ်ဟာကြည့်တင်နေဒီဟာလေးသတိပြုမိမလားဆိုတာမျိုးပြောပြခြင်းနဲ့စိတ်ကိုမနှဲထိန်ထားရပါတယ
်ဘောကောင်ကာပွဲတက်ကဝင်းလို့ကောင်းစင်ပေးထားတဲ့ပြကန်းအတွက်ဒီဇိုင်နာမာဂျရီပိုဂေဟန်ရဲ့ဝတ်ဆောင်တွေကိုပြင်ဆင်ထားတဲ့သူ့ရဲ့ဖန်တီးမှုတွေအပေါ်ပြပွဲလာသူတွေစိတ်ဝင်စားရှိကြတာကိုဝမ်းသာနေတာပါပြပွဲမှာဒါရိုက်တာကြီးမာတင်စကော်ဆေးစီက20ရာစု fashion တွေကို fashion designer Charles James ရဲ့အဝတ်အစားတွေနဲ့ပုံဖော်ထားပါတယ် American Fashion သမိုင်းကိုဂုဏ်ပြုထားတဲ့ In America, an Anthology of Fashion ပြပွဲဖွင့်ပွဲကိုတမရကတော့ Jill Biden ကိုယ်တိုင်တက်ရောက်ပြီးတော့မိန့်ခွန်းပြောခဲ့တာပါ
The history of American design is rich and deep. It is a story of innovation and ingenuity.
American design သမိုင်းကတိတ်လေးနဲ့ထုခဲဆန်းစုံပါတယ်။စံသစ်တီထွင်မှုတွေ၊သူမတူအောင်ဖောက်ထွက်ဖန်တီးမှုတွေ၊ပြန်လည်စံသစ်မှုတွေနဲ့ပြည့်နေနေတဲ့သမိုင်းဇာတ်လမ်းတစ်ခုဖြစ်ပါတယ်။အဲ့ဒီသမိုင်းဇာတ်လမ်းထဲမှာပါဝင်သူတချို့ကသူတို့ရဲ့အနုပညာတွေတက်ရောက်မှုတွေအတွက်အတိမတ်ပြုမခံရတဲ့သူတွေတခါတလေဖြစ်နေပါတယ်။ဒါပေမဲ့ဒီပြလိုက်မှာတော့သူတို့ရဲ့ဇာတ်လမ်းတွေကိုမိမောင်းထိုးပြထားပါတယ်။သူတို့ရဲ့အတန်တွေကျဲကျဲလောင်လောင်ကြားနိုင်မှာဖြစ်တယ်လို့သူတို့ရဲ့ဖန်တီးမှုတွေကိုလည်းထိုးလင်းတောက်ပါနေမှာဖြစ်ပါတယ်။
ဥရောပဖက်ရှင်ဒီဇိုင်နာတွေလွှမ်းမိုးနေရယူထားတဲ့ကမ္ဘာဖက်ရှင်လောကကိုထိုးပေါက်ခဲ့တဲ့ American Fashion ဒီဇိုင်နာတွေကိုဒီပြပွဲမှာအဓိကဂုဏ်ပြုထားပါတယ်။ American Fashion ရဲ့လို့ပြောစမှတ်ပြုရလောက်တဲ့အထိ American Fashion သမိုင်းကိုပြောင်းလဲစေခဲ့တဲ့အဖြစ်တစ်ခုကိုလည်းပြပွဲမှာပြန်ပြီးပုံဖော်ပြထားပါတယ်။ The Battle of Versailles ဆိုတဲ့ခေါင်းစဉ်နဲ့နာမည်ကြီး American Fashion ဒီဇိုင်နာလည်းဖြစ် Director လည်းဖြစ်တဲ့ Tom Ford ကပြန်လည်ပုံဖော်ထားတာပါ။1983ခုနှစ်တုန်းကဗာဆိုင်းနန်းတော်ကြီးကိုပြင်ဆင်ဖို့ရန်ပုံငွေရှာဖက်ရှင်ရှိုးမှာအမေရိကန်ရဲ့ပြင်သစ်ဖက်ရှင်ဒီဇိုင်နာတွေသူတဲ့ကိုဦးအောင်တို့ဖက်ရှင်တွေအပြိုင်ဖန်တီးပြသခဲ့ကြပါတယ်။ဒီပွဲကနေအမေရိကန်ဒီဇိုင်နာတွေရဲ့စမ်းသစ်ထူးခြားတဲ့လက်ရာတွေကဖက်ရှင်လောကမှာအသိအမှတ်ပြုစရာဖြစ်ခဲ့ပါတယ်။အဲ့ဒီပွဲတုန်းကပါဝင်ခဲ့တဲ့ Halston, Anne Klein, Oscar de la Renta စတဲ့နာမည်ကျော်အမေရိကန်ဖက်ရှင်ဒီဇိုင်နာတွေရဲ့ဝတ်စုံတွေဝတ်ဆင်ထားကြတဲ့အယုတ်တွေကဖက်ရှင်စစ်ပွဲဆင်နွှဲနေကြတဲ့ပုံစံမျိုးဒီဇိုင်နာ Tom Ford ကလုပ်ထားပါတယ်
။ As we celebrate the designers and the fashion that has shaped the very identity of America.
America ရဲ့ဆိုပြီးမမတသားဖြစ်နေအောင်ပုံဖော်ခဲ့တဲ့ဒီဇိုင်နာတွေနဲ့ fashion ကိုချီးကျူးဂုဏ်ပြုတဲ့အချိန်ထဲမှာသူတို့ဖန်တီးမှုတွေကကျမတို့အားလုံးအတွက်အားကျစရာဖြစ်ပြီးဆက်လက်ရှာဖွေလေ့လာခြင်းစိတ်တွေဖြစ်နေဖို့မျှော်လင့်ပါတယ်။နေ့စဉ်ကျမတို့ပတ်ဝန်းကျင်မှာရှိနေတဲ့အလှတရားတွေအမှုပညာတွေကိုမြင်လာနိုင်တယ်လို့မျှော်လင့်ပါတယ်။အရေးကြီးဆုံးကတော့ရဲရဲကြီးဖန်တီးရရမယ်ဆိုတဲ့အချက်ကိုသတိပေးနေတယ်လို့ဖြစ်မယ်လို့မျှော်လင့်ပါတယ်
။နယူးယောက်မြို့မှာရှိတဲ့ The Met အနုပညာပြလိုက်ချီမှာအဆင့်ဆင့်ပြောင်းလဲလာတဲ့ American Fashion တွေကို American ရုပ်ရှင်ဒါရိုက်တာတွေကရုပ်ရှင်ပြခွက်တွေလိုမျိုးပုံဖော်ပြင်ဆင်ထားကြပါတယ်။ American Designer တွေခက်ဆက်ဆက်ဖန်တီးခဲ့တဲ့ Fashion Design တွေကို2022ခုနှစ် September 5ရက်နေ့အထိပြပွဲမှာပြသထားမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြန်းပါမှာ
봐တလောခီတော့အစီအစဉ်ကိုမဆူမြတ်မွန်တင်ပြပေးတော့တာပါရှင်တတရှင်များရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရဲတေတချင်းတောင်းဆိုလို့ရဲဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးတာပြပို့ဆက်သွင်းနိုင်ပါတယ်အခုတော့အကြံရှိနေတဲ့အချိန်တွင်တည်တင်းအချင်းချုပ်ကိုကုစောမိုးကျော်ကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ရော့ဖ်မူရာရန်ကျောင်းမှာအင်္ဂါနေ့ကတန်တသမားတဦးဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်သေဆုံးသူဦးရေအခုနောက်ဆုံးသတင်းတွေအရကလေး18ဦးထိရှိသွားပြီးလူကြီး3ဦးသေဆုံးခဲ့ကြောင်းစီနေလွတ်တော်အမတ်ရိုလန်ဂူခရာဖ်ကိုကပြောရဲတွေကိုကိုးကားပြီးပြောဆိုခဲ့ပါတယ်အသက်18နှစ်အရွယ်တန်တသမားလည်းသေဆုံးခဲ့ပါတယ်ဒီပစ်ခတ်မှုဟာတက်ဆက်ပြည်နယ်အတွင်းစာတင်ကျောင်းပစ်ခတ်မှုမှာအများဆုံးသေဆုံးတာဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွေ3လရှိလာတဲ့အချိန်မှာပဲယူကရိန်းအရှေ့ပိုင်းဒုံဘက်ဒေသမှာမကြုံဘူးလောက်အောင်ပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်နေကြောင်းယူကရိန်းစစ်တပ်ကပြောဆိုပါတယ်။ရုရှားတပ်တွေဟာအရှေ့ဘက်စစ်စင်ရေးနယ်မြေကိုထိုးစစ်ဆင်နေပါတယ်။ထိတိုက်ရင်ဆိုင်ထားတဲ့ကျွန်တော်တို့တပ်တွေရှိအောင်ကိုအပြင်းထန်တိုက်ခိုက်နေပါတယ်လို့ယူကရိန်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းအခြေခံမူတည်ကိုလိုက်နာဖို့ယူကရိန်းစစ်ပွဲကိုနမူနာပေးပြီး6ရက်ကြာအာရှခီးစဉ်အဆုံးသတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။နေပြည်ပိုင်နဲ့တည်ထောင်ရေးနေပြည်ပိုင်နဲ့တည်ထောင်မှုအထောက်အကူအာဏာနိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးတွေကိုချိုးပေါက်လာပြီဆိုရင်ကမ္ဘာပေါ်ကဘယ်နေရာမှာပဲဖြစ်ဖြစ်ကာကွယ်သွားရလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကဂျပန်နိုင်ငံထိုကျိုမြို့ခွတ်ခေါင်းဆောင်အနေနဲ့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။တရုတ်ပြည်မှာရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်အနေနဲ့ကိုပိုင်အုတ်ချုပ်ခွင့်ရရှင်ချမ်းဒေသကဝီဂါမွတ်စလင်တွေပေါ်ကြီးလေးတဲ့လူ့အခွင့်ချိုးဖောက်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတိုးလာနေတဲ့ကိုဖြည့်ရှင်းသင့်တယ်လို့ Amnesty အပါအဝင်လူ့အခွင့်အဖွဲ့ကတောင်းဆိုလိုက်ပါတယ်
။ကျေးဇူးပါရှင်။ ။တရင်အချစ်ချုပ်ကိုကုစားမွန်ကျော်ကြေညာခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အစီအစဉ်တွေကိုတော့အလိုင်းတူမီတာ30 40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးအားနဲ့ကင်းပြီးတော့ကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျွန်မနှောင်းလာပါ
This program has come to you from the Voice of America, Washington.